Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ်ဇူလိုင်လ21ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kW 633ညာ၊လိုင်းဒိုမီတာ40 kW 633ညာ၊လိုင်းဒိုမီတာ49 kW 633ညာ၄၃ညာတို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တို့ရရှိအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ
။မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇုံဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တူရကီသမ္မတကတိုင်းပြည်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်အမေရိကန်နိုင်ငံမှာကျင်းပနေတဲ့ Republican Party ညီလာခံမှာဒုသမ္မတလောက် Mike Pence စကားပြောကြားမှာဖြစ်ပါတယ်ဒေါ်ဆန်းစုကြည်ဟာကုလသမဂ္ဂညီလာခံကိုတက်ဖို့အမေရိကန်ပြည်ထောင်စုကိုလာရောက်မှာဖြစ်ပြီးသမ္မတအိုဘားမားနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နားချမ်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့ဒီလိုသတင်းတွေကြေညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
Amnesty International is extremely concerned about the continuing operation of this factory.
ဒါတော့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ Amnesty International ရဲ့အာရှနဲ့အရှေ့တောင်အာရှရေးရာညွှန်ကြားရေးဘူး Mr. Takuma ပါ။စကိုင်းတိုင်းအတွင်းမှာဒေသခံတွေရဲ့ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်စေတဲ့အတွက် Sulfuric acid စက်ရုံကိုပြောင်းပေးဖို့အတွက် AI အဖွဲ့ကြီးကတိုက်တွန်းလိုက်တဲ့အကြောင်းသတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားပါမှာ။ဒါအပြင်အခုလက်ကုံပိုင်းမိုင်းကြရံမှာကျင်းပတဲ့ညီလာခံရဲ့ရက်လက်က2021ရာစုပင်လုံညီလာခံကိုထိခိုက်နေမှာဒလားထိုင်းနိုင်ငံကမြန်မာလူ့သမားတွေရဲ့အရေးနဲ့ Republican Party ရဲ့ညီလာခံတက်တရနေ့အကြောင်းစတဲ့သတင်းစာတွေကိုနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်အစီအစဉ်တွေကိုလည်းကြားရမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့မန္တနာချမ်းတို့ကအကြေညာပေးကြပါလိမ့်မယ်ခင်ဗျာ။
တူရကီသမ္မတရီဆက်တယက်အာဒဝန်ကသူ့ကိုဆန့်ကျင်သူတွေကိုရှင်းထုတ်နိုင်ရေးအတွက်လမ်းကြောင်းဖွင့်ပေးတဲ့သဘောနဲ့တောက်ကြနေကဆီယနာသိမ်းပြီးသူ့အစိုးရကိုဖြုတ်ဖောက်ချဖို့ကြံစီမှုမအောင်မမြင်ဖြစ်သွားပြီးခဲ့တဲ့နောက်သမ္မတကတန်းပြီမှာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်အရေးပေါ်အခြေအနေဟာ3လကြာမြင့်မှာဖြစ်ကြောင်းဗုဒ္ဓနေ့နောက်ပိုင်းကတန်းပြီကိုရုပ်မြင်သံကြားကပြောကြားတဲ့မင်းကွန်းတွင်သမ္မတကပြောကြားလိုက်တာပါဒါဟာတူရကီနိုင်ငံရဲ့အမျိုးသားလူမျိုးရေးကောင်စီအစိုးရဝန်ကြီးအဖွဲ့တို့နဲ့စီဝေးပွဲတွေနိုင်ပေါင်းများစွာကျင်းပခဲ့ပြီးတဲ့နောက်မှာအခုလိုအရေးပေါ်အခြေအနေကိုကြေညာလိုက်တာလည်းဖြစ်ပါတယ်။တိုင်းပြည်ကိုဒီမိုကရေစီစနစ်နဲ့တရားဥပဒေစိုးမိုးရေးလမ်းကြောင်းပေါ်အထူးရောက်ဆုံးအမြန်ဆုံးရောက်အောင်လှုပ်ဆောင်နိုင်ရေးအတွက်အခုလိုအရေးပေါ်အခြေအနေကြေညာခြင်းဖြစ်ကြောင်းသမ္မတအာဒဝန်ကပြောပါတယ်။အရေးပေါ်အခြေအနေကြေညာထားတဲ့ကာလအတွင်းစစ်တပ်ကတိုင်းပြည်ကိုထိန်းချုပ်ထားမှာမဟုတ်ဘူးလို့လည်းသမ္မတအာဒဝန်ကပြောပါတယ်။ဗုဒ္ဓနေ့ညကတော့အစ္စတန်ဘူမြို့ကတက်ဆင်ရင်ပြင်းနဲ့တခြားတိုင်းပြည်အတွင်းကမြို့တွေကအများပြည်သူစုဝေးရနေရာတွေမှာထောင်နဲ့ချီတဲ့ပြည်သူတွေစုဝေးပြီးတမရကိုထောက်ခံကြောင်းပြသခဲ့ကြပါတယ
် Republican Party ရဲ့တမရလောင်း Donald Trump နဲ့အတူဒုတမရလောင်းအဖြစ်တွဲဖက်ရှင်ပြိုင်မဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence ကသူတို့ကိုနောက်တက်လာမဲ့ American ခေါင်းဆောင်တွေအဖြစ်ရွေးချယ်တင်တဲ့အကြောင်းဗုဒ္ဓဟူးနေ့မှာပြောကြားဖို့ရှိပါတယ်အိန္ဒိယနာပြည်နယ်ရဲ့လွတ်တော်အမတ်တဦးအဖြစ်အချိန်ကြာကြာတာဝန်ယူခဲ့သလိုအမှုဆောင်အရာရှိချုပ်ဖြစ်နေလဲတာဝန်ထမ်းဆောင်ခဲ့မှုတဲ့ Mr. Pence ကဒီသတင်းပတ်တဲ့ Ohio ပြည်နယ် Cleveland မှာကျင်းပတဲ့ Republican Party ညီလာခံမှာ Donald Trump ဟာဆိုရင် 1980 ပြည့်လွန်နှစ်တွေမှာ American သမ္မတအဖြစ်နှစ်ချိန်တာဝန်ထမ်းဆောင်ခဲ့မှုသူတစ်ချိန်ကပါတီရဲ့အသေးစွဲဖြစ်ခဲ့တဲ့ Ronald Reagan လိုပဲဆွမ်းဆောင်နိုင်မဲ့သူလို့ပြောဆိုမှာဖြစ်ပါတယ်ပါတီညီလာခံကိုယ်စားလှယ်တွေကနေဒေါ်နယ်ထရန့်နဲ့သူ့ကိုပါတီကိုစားပြုရှင်ပြိုင်မဲ့သမ္မတလောင်းနေဖြစ်တရားဝင်အမည်တင်သွင်းခဲ့ပြီးနောက်တရက်ဖြစ်တဲ့ပါတီညီလာခံတတိယမြောက်နေ့မှာအသက်58နှစ်အရွယ်ပန့်စ်ကအဓိကမင်းကွန်းပြောကြားမှာလည်းဖြစ်ပါတယ်သူတို့ဟာနိုဝင်ဘာရွေးကောက်ပွဲကြရင်ဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်ခြင်းရှိတဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ထိတ်တဲရင်ဆိုင်ရှင်ပြိုင်ရဖို့လည်းရှိပါတယ်နိုင်ငံအနှံ့ရုံမြင့်တန်ကြားကနေထုတ်လွှင့်ပြသသွားမဲ့အခမ်းအနားမိန်ကွန်းမှာတော့ဒီနှစ်ပေါင်းများစွာဆိုးဝါးလာတဲ့မူဝါဒတွေနဲ့ညံဖျင်းတဲ့ခေါင်းဆောင်မှုတွေကြောင့်ကမ္ဘာမှာအမေရိကန်ရဲ့အခမ်းအနားအကျဆင်းခဲ့ရပြီးတဲ့နောက်မစ္စတာထရန့်ရဲ့ဥဆောင်မှုအောက်မှာတိုးတက်မှုတွေအခွင့်လန်းတွေအတွဲမိရှုတစ်ဆောင်ဖြစ်လာနိုင်အောင်ဆွန့်ဆောင်ပေးနိုင်မှာဖြစ်တယ်ဆိုတာကိုလည်းမစ္စတာပန့်ကပြောကြားသွားဖို့ရှိပါတယ်
ဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ဟီလာရီကလင်တန်ဟာသူမနဲ့အတူသမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ဒုသမ္မတလောင်းအမည်ကို Republican Party ညီလာခံပြီးဆုံးပြီးမကြခင်မှာကျင်ညာလိမ့်မယ်လို့အများစုကမျှော်လင့်နေကြပါတယ်။ Clinton အနေနဲ့ဒုသမရလောင်းအဖြစ်ရထားသူစကားတင်၉ဦးရှိတယ်လို့ Clinton နဲ့နှိစက်တဲ့အသံဝိုင်းကပြောပါတယ်။အခုလိုလူတွေအများကြီးစကားတင်ဆင်းမှာရှိနေတာဟာတကယ်စည်ရင်မဟုတ်ဘဲပါတီရင်းကမတူညီတဲ့အုပ်စုတွေနဲ့ဩဇာကြီးတဲ့သူတွေကျင်းနှမှုရှိအောင်လုပ်ပြခြင်းဖြစ်တယ်လို့ Virginia တက္ကသိုလ်နိုင်ငံရေးဌာနက Larry Sabato က VOA ကိုပြောပါတယ်။ဒုသမရလောင်းဖြစ်နိုင်ခြေရှိသူတွေကိုရွေးချယ်တဲ့နေရာမှာအကူအညီဖြစ်စေရေးအတွက် Clinton campaignကနိုင်ငံရေးအခြေအနေလေ့လာသုံးသပ်တဲ့အုပ်စုတွေနဲ့မကြသေးခင်ကတွေ့ဆုံခဲ့ပါတယ်။ဟလေဒီအနေနဲ့ဒုသမရဖြစ်လာနိုင်ခြေရှိသူတချို့နဲ့ဝါရှင်တန် DC ကသူမနေမှာတွေ့ဆုံခဲ့တယ်လို့လည်းဆိုပါတယ်။ Clinton အနေနဲ့ဒုသမရလောင်းရဲ့အမည်ကိုတောက်ကြတော့မဟုတ်စနေနေ့လောက်မှာကြေညာလိမ့်မယ်လို့မျှော်လင့်ရပါတယ
်။ Ukraine နိုင်ငံမြို့တော် KF မှာဖြစ်ခဲ့တဲ့ကာဗွန်ပောက်ကွဲမှုတစ်ခုအတွင်းနာမည်ကြီးသတင်းတောက်တဦးဗုဒ္ဓဟူးနေ့ကတေဆုံခဲ့ပါတယ်။ Ukraine နိုင်ငံကထိတ်တန့် online သတင်းစာမျက်နှာဖြစ်တဲ့ Ukraine Scar Pravda ကအသက်44နှစ်အရွယ် Pavel Sheremeth ဟာကားနဲ့အလုတ်သွားဖို့ပြင်ဆင်နေတဲ့အချိန်ပောက်ကွဲမှုဖြစ်ခဲ့ပြီးတော့သေဆုံးခဲ့တာဖြစ်တယ်လို့ဒေသခံသတင်းတွေကဖော်ပြကြပါတယ်။အခင်းဖြစ်တဲ့နေရာကရပ်ယူထားတဲ့ဓာတ်ပုံတွေမှာဆိုရင်တံခါးလေးပေါက်လုံးပွင့်ထွက်သွားပြီးတော့ကားတစ်စင်းလုံးမီးလောင်ကျွမ်းနေတာကိုတွေ့ရပါတယ်။ Ukraine အမျိုးသားရဲတပ်ဖွဲ့အကြီးအကဲ Khartia Dikha Noise ကတော့ပောက်ကွဲမှုကိုလူသတ်မှုအဖြစ်စုံစမ်းစစ်ဆေးနေပြီး TNT 400ကနေ600 gram လောက်နဲ့ညီမျှတဲ့ဖောက်ခွဲရေးပစ္စည်းကိုအသုံးပြုခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ Belarus နိုင်ငံဘွားရုရှားနိုင်ငံသားဖြစ်တဲ့အနောက်တိုင်းလူလားသူသတင်းတော် Sheremeth တိတ်ဆုံးမှုနဲ့ပတ်သက်ပြီးတော့ Ukraine နိုင်ငံတလွားနဲ့သတင်းတော်အတိုင်းဝိုင်းချမှာတုံ့လုံ၆ချခဲ့ကြပါတယ်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုင်ငံတော်ကြီးအတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာအခုနှစ်ကုန်ပိုင်းအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပဖို့ရှိတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မှာဖြစ်တယ်လို့အမည်မဖော်လိုတဲ့မြန်မာအစိုးရအရာရှိတူက VOE ကိုပြောပါတယ်ဒါအပြင်အမေရိကန်သမ္မတဘာရက်အိုဘားမားကသူသမ္မတတက်တမ်းမကုံဆုံးခင်ဒေါက်ဆန်းစုကြည်အနေနဲ့အမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်ဖို့ဖိတ်ကြားတဲ့စာကိုမြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်ပြည်ထောင်စုဒုတိယမြို့သားလူညုံရေးအကြံပေးဘန်ရော့စ်ကဒေါက်ဆန်းစုကြည်နဲ့မနေ့ဇူလိုင်လ20ရက်နေ့ကတွေ့ဆုံစဉ်ပေးအပ်ခဲ့တဲ့အကြောင်းမြန်မာနိုင်ငံသားရေးဌာနကလည်းအတည်ပြုပြောကြားပါတယ်ဒေါက်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုလာရောက်မယ်လို့မြန်မာနိုင်ငံသားရေးဌာနကလာရောက်မဲ့ရက်ကိုမြန်မာနိုင်ငံသားရေးဌာနကတရားဝင်မထုတ်ပြန်သေးပေမဲ့လည်းခေါင်းဆောင်တို့ဦးတွေ့ဆုံမဲ့အသေးစိတ်အစီအစဉ်တွေကိုနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနတွေအကြားညှိနှိုင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။ဒေါက်ဆန်းစုကြည်ဟာအတိုက်ခံခေါင်းဆောင်အဖြစ်နဲ့2012ခုနှစ်စက်တင်ဘာလအတွင်း18ရက်ကြာခီးစဉ်အဖြစ်နဲ့အမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့ပြီးသမ္မတဘာရက်အိုဘားမားအပြင်အဲ့ဒီအချိန်ကနိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေခဲ့တဲ့ဟယ်လာရီ-ကလင်တန်နဲ့တခြားအဆင့်မြင့်အရာရှိတွေနဲ့တွေ့ဆုံခဲ့တာပါ။ဒေါက်ဆန်းစုကြည်အမေရိကန်ခီးစဉ်အတွင်းအမေရိကန်အစိုးရကအရသားတွေကိုပေးအပ်တဲ့Congressional Medal စုကိုလက်ခံရယူခဲ့ပါတယ်
။မတမာတဲ့နီးနဲ့ခိုးခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့မလေးရှားနိုင်ငံပိုင်ဗန်နာရေးလုပ်ငန်းကြီးကိုအမေရိကန်ဆိုရကရဲယူဖို့ကြိုးပမ်းနေတာကြောင့်ဝန်ကြီးချုပ်နာဂျစ်ရက်ဆက်ယာရုအနေနဲ့နှုတ်ထွက်ပေးဖို့အတိုက်ခံတွေရဲ့တောင်းဆိုမှုတွေနဲ့ရင်ဆိုင်ရမယ့်အခြေအနေရှိနေပါတယ်။အမေရိကန်ကဥပဒေကြောင်းအရရဲယူမဲ့အစီအစဉ်ကြောင့်အားနည်းနေတဲ့မလေးရှားအတိုက်ခံတွေအတွက်အင်အားတရဖြစ်လာနိုင်ပေမဲ့ဝန်ကြီးချုပ်ကမြန်မြန်ဆန်ဆန်ဖယ်ရှားနိုင်မယ့်အခြေအနေမျိုးတော့မဟုတ်ပါဘူး။မလေးရှားနိုင်ငံကလက်ရှိအာဏာရ UNMO ပါတီကတော့ဝန်ကြီးချုပ်ဘက်ကရက်တီပြီးဒီမိုကရေစီနီးကျတင်မြောက်ထားတဲ့အစိုးရကိုဖျောက်ချဖို့စူးစမ်းခဲ့တယ်ဆိုပြီးတော့ဂျူးတွေအပါအဝင်ပြည်ပကအင်အားကြီးနိုင်ငံတွေကိုအပြစ်တင်လိုက်မယ်လို့လည်းအတိုက်ခံနိုင်ငံရေးသမားတဦးဖြစ်တဲ့ Charles Santiago ကဗုဒ္ဓဟူးနေ့မှာပဲ VOA ကိုပြောကြားခဲ့ပါတယ်
IS Islamic State ကြွားရီနောက်ဆုံးချစ်ကိုယူထားတဲ့နေရာကနေမောင်းထုတ်နိုင်ရေးနောက်ထပ်တဆင့်တိုးလှုပ်ဆောင်နိုင်မဲ့အစီအစဉ်တွေကိုနိုင်ငံပေါင်း30ကကာကွယ်ရေးဝန်ကြီးတွေပြန်လည်သုံးသပ်ပြီးသဘောတူလိုက်ကြပြီဖြစ်ပါတယ်။ညွန်ပေါင်းအဖွဲ့ရဲ့နောက်ဆုံးလှုပ်ဆောင်ရမယ့်အစီအစဉ်ဟာအီရတ်နိုင်ငံအတွင်းက IS အဖွဲ့ရဲ့အဓိကဌာနချုပ်ဖြစ်တဲ့မိုဇူးနဲ့စီးရီးယားနိုင်ငံအတွင်းမှာ IS အဖွဲ့ကသူတို့ရဲ့မြို့တော်လို့သတ်မှတ်ထားတဲ့ရခါရို့ကိုသိမ်းပိုက်နိုင်ရေးလို့ဖြစ်ကြောင်း Washington DC မြို့အပြင်မှာရှိတဲ့ Joint Base Andrews Lead အခြေစိုက်စခန်းမှာပြုလုပ်တဲ့ IS ဆန့်ကျင်ရေးဆွေးနွေးပွဲမှာအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကပြောကြားလိုက်တာပါ။အီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာပြုလုပ်မဲ့စစ်ဆင်ရေးတွေအရှင်မြင့်လှုပ်ဆောင်နိုင်ရေးနဲ့ဆိုင်တဲ့မဟာဗျူဟာတွေချမှတ်နိုင်ရေးအတွက်ပုံထိုးနေ့ကကျင်းပတဲ့ဆွေးနွေးပွဲကိုဝန်ကြီး Carter ကအသုံးချခဲ့ခြင်းဖြစ်တယ်လို့အရာရှိတွေကပြောပါတယ်။အထူးသဖြင့်တော့အခုချိန်ဟာအီရန်နိုင်ငံအတွင်း IS အဖွဲ့ကသိမ်းပိုက်ထားတဲ့မြို့တွေကအကြီးဆုံးမြို့ဖြစ်တဲ့မိုဇူးမြို့ပြန်လည်သိမ်းပိုက်နိုင်ရေးအတွက်အီရန်တပ်ဖွဲ့တွေကအစဉ်အသင့်ဖြစ်နေတဲ့အချိန်ဖြစ်ပါတယ်။မိုးစုမြို့ပြန်လည်တင်ပြနိုင်ရေးအတွက်ကြိုတင်ပြင်ဆင်မှုတွေအများပြားလိုအပ်တယ်ဆိုတာကိုရှော့မတွက်သင့်ဘူးလို့အရှေ့လယ်ပိုင်းဒေသစစ်ဆင်ရေးတွေကိုကြီးကြပ်ကုတ်ခဲ့ရတဲ့အမေရိကန်ဦးစီးချုပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဖူထဲကပြောပါတယ
်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရာထူးအတွက်ရှင်းပြနိုင်ရမယ့်သူတွေထဲမှာသမရဟောင်းတွေရဲ့သမီးနှစ်ယောက်လယ်သမားတစ်ယောက်ရဲ့သမီးတို့လည်းပါဝင်ကြသလိုသမိုင်းပညာရှင်တဦးသမရဟောင်းတဦးမာလီနိုင်ငံတင်ဘတ်တုမြို့ရဲ့ဂုံဒူးဆောင်နိုင်ငံသားတဦးနဲ့နိုင်ငံသားရေးဝန်ကြီးဟောင်းတွေပါဝင်ကြပါတယ်။စုစုပေါင်းဒရာဇင်လောက်က6ယောက်မြောက်အတွင်းရေးမှူးချုပ်ရာထူးအတွက်ရှင်းပြနိုင်ရမယ့်ကိုယ်စားလှယ်လောင်းတွေအဖြစ်ကြေညာခဲ့ပြီးတော့ရှင်းပြနိုင်မဲ့သူတွေထဲကတဝက်လောက်ဟာဆိုရင်လည်းပထမဆုံးအကြိမ်ဖြစ်မျိုးသမီးတွေကြီးပဲဖြစ်နေကြပါတယ
်။
ဒါတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုစားဝင်းလိုင်နဲ့မန္တနာချမ်းတို့ကြီးညာတော်တာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုစတင်ပြီးတော့တင်ဆက်ပါမယ်။အရင်ဆုံးအမေရိကန်နိုင်ငံရေးသတင်းနဲ့စကြင်ပါတယ်။တို့ရရှိမြခင်ဗျာ Republican Party ရဲ့ညီလာခံကို Ohio ပြည်နယ် Cleveland မှာဒေသစံတော်ချိန်တနင်္လာနေ့ကစတင်ကျင်းပနေတယ်မှာအခုဆိုရင်တတိယနေ့ဆက်လက်ကျင်းပနေပါတယ်။ဒီနေ့ညီလာခံရဲ့ထူးခြားမှုတွေနဲ့ပတ်သက်ပြီးတော့ညီလာခံကျင်းပရာနေရာမှာတွားရောက်ပြီးတော့သတင်းရယူနေတယ်ကျွန်တော်တို့ရဲ့ VOA မြန်မာပိုင်းဝိုင်းတော်သားကိုအောင်လွင်ဦးကိုဆက်သွယ်မေးမြန်းထားတာကိုနောက်ဆက်ကြပါခင်ဗျာ။ကောင်လွင်ဦးရေဒီနေ့ကဒီ Republican ညီလာခံမှာဒီတတိယနေ့ညီလာခံဆိုတော့အဲ့ဒီတတိယနေ့ညီလာခံမှာစိတ်ဝင်စားစရာပုံကိုယ်တွေတက်ကြသလဲနောက်ပြီးတော့သူတို့ဘာတွေပြောဖို့ပြင်ဆင်ထားကြသလဲအဲ့ဒီဟာတွေဘာများသိရပါလဲခင်ဗျဟု
တ်ကဲ့အခုကျွန်တော်သိရတော့ဆိုလို့ရှင်တော့ဟိုဒီနေ့ညီလာခံမှာဒီဒုတိယအလောင်းဖြစ်နေရာခံရဲ့ Mike Pence ပါဝင်ပေါ့နော်ဒီနေ့အလောင်းယူပွဲတွေမှာတော့သူနဲ့ချိန်နဲ့ရှင်ပြန်ခဲ့ရောက်ပြီး success ပြီးနေထက်တော့ Matt Cruz နောက်ပြီးတော့ Florida ပြည်နယ်ကထက်တော့ Marco Rubio နောက်ကသူနဲ့သူစမာလောင်းယူဝဲမှာပြန်ငယ်ဘူးရဲ့ Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker နောက်ကမြို့သမီးအကာသားရေးမှူးဟော Iron Collin Donald Trump ပါဖြစ်တဲ့သူ Eric Trump လို့လည်းတကားပြောကြမှာဖြစ်ပါတယ်ဒီလိုပဲဒုတိယစမာလောင်းဖြစ်ရွေးချယ်ခံရနိုင်တယ်ဆိုပြီးအစိုးရကသတင်းတွေပို့ခဲ့ဘူးရဲ့အလို့တော်ဥက္ကဋ္ဌ New King Chris တို့လို့စစ်တမ်းဥပဒေနဲ့ကံကောင်းဆောင်နေလည်းပဲဒီညပွဲမှာတကားပြောကြမှာဖြစ်ပါတယ်ဒီနေ့ညခံလိုက်သူခေါင်းစဉ်ကိုနာမည်ပေးထားတာတော့ Make America First Again ပေါ့နော်အမေရိကန်ကိုနံပါတ်၁ချီအောင်ဘလို့ပြန်လုပ်ချင်အောင်လဲဆိုတော့ခေါင်းစဉ်နဲ့ဆိုတော့အမေရိကန်ကိုဒီလိုဥဆောင်မှုဒီမဲ့အပိုင်းတွေအထိကဆွေးနွေးပြင်းနေမယ်လို့မျှော်လင့်ရပါတယ်ဒီနေရာမှာတော့သူသဖြင့်ဒီအင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူး Mike Pence အနေနဲ့ကတော့သူကဒီ Donald Trump ကတစ်ချိန်လုံးကဒီ Republican Party ထဲမှာဟိုတမားဖြစ်ခဲ့ပြီးတော့နာမည်ကြီးတဲ့ Ronald Reagan နဲ့နှိုင်းယှဉ်ခိုင်းနိုင်ပြီးတော့ပြောနိုင်တယ်ဆိုပြီးတော့လေတချို့သတင်းတွေကကျူထွက်နေရတယ်လည်းရှိပါတယ
်ဟုတ်ကဲ့မနေ့တော့က Donald Trump ကိုတမရလောင်းအဖြစ်ဒီ Republican Party ကနေပြီးတော့ဒီမျိုးရွေးချယ်ခံလိုက်ရပြီဆိုတော့အဲ့ဒီအရင်နေ့တွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အငင်းပေါ်စရာတွေအပြန်အလှန်ပြောကြဆိုကြတာတွေရှိတယ်အခုကြတော့ဒီလိုရွေးချယ်ခံလိုက်ပြီးတဲ့နောက်ပိုင်းမှာတခြားအငင်းပေါ်စရာပြောစရာဆိုစရာတွေများအကြောင်းအရာတွေများရှိပါသေးလား
အခြေအနေလို့ပေါ်လေစစကူကူဖြစ်လောက်တဲ့အထိတော့ဖြစ်ချင်မှဖြစ်နေဒါပေမဲ့လည်းဟိုဖို့တစ်ကြီးရရှိနိုင်ပါသေးတယ်ဘာဖြစ်လို့လဲဆိုတော့ကနလောင်းကျိုးရွေးရွေးမှာနောက်ဆုံးအချိန်ကြီးပြန်သွားတယ်ကျွန်ကစီဆိုလို့ရှိရင်အခုတကယ်ဆိုရင်ဒီညီလာခံသူ့ရဲ့ပြည်နယ်မှာကျင်းပနေရတယ်။ Ohio ပြည်နယ်ဆိုသူ့အုပ်ချုပ်ရေးမှုလုပ်လုပ်ခဲ့တဲ့ပြည်နယ်ပဲ။ဒါပေမဲ့လည်းသူကဒီညီလာခံသူ့လာစရာမလိုဘူး၊သူရှိဖို့လည်းမလိုဘူးဆိုပြီးပြောထားပြီးသူမလာဘူးဆိုတော့သုံးလေးရသဘိမောက်တဲ့သဘောမျိုးဖြစ်နေတယ်။နောက်တစ်ခုကလည်းပဲဒီသူနဲ့ပဲအဲ့လိုပြန်ပြစ်ဖြစ်ခဲ့မှုတွေဒီ Tech Cruz လည်းအခုနောက်ဆုံးအချိန်ကြီးသူနဲ့ကဟိုသူ့ကိုထောက်ခံမှုပေးမထားသေးဘူးဆိုတော့အခုဒီညီလာခံမှာဒီနေ့ညမှာတော့ထောက်ခံမှုပေးမပေးဆိုတာလည်းဟုတ်ကဲ့ချင်းဒီတော့မသိကြသေးဘူးအဲ့တော့ဒါလည်းစောင့်ကြည့်ရမယ့်ကိစ္စဖြစ်တယ်နောက်တစ်ခုကလည်းအခုထပ်ပြီးထူးခြားတာတစ်ခုကတော့သူနဲ့အဲ့လိုပြန်ပြစ်ဖြစ်ခဲ့ဘူးရယ်ဒီဖော်ရာပြင်းနဲ့အထူးသဖြင့်မာကိုဗီယိုကလည်းအစောပိုင်းမှာတော့တက်မယ်ပြောပြီးတော့မှအခုကဗီဒီယိုနဲ့ပဲ message ပို့မယ်ဆိုပြီးပြောနေဆိုတော့ဟိုသဘောကဒေါ်လာချက်ကိုထောက်ခံပေးမယ့်အပိုင်းနေမှာဟိုမျောလင့်ထားတာအကုန်လုံးကတော့ဒီနေ့အားလိုက်ဖြစ်မဲ့သဘောမျိုးမရှိဘူးဆိုတော့ထောက်ခံမှုကတော့အပြည့်အဝဟိုရမယ်အလားလားလဲတိတ်တော့မမြင်ရဘူးပေါ့
နောက်ပြီးတော့ဒီညီလာခံရဲ့ပြင်ပမှာရောယနေ့တွေတော့ဆန္ဒပြမှုတွေပါတွေရှိတယ်ဆိုပြီးတော့ကြားရတယ်ကျွန်တော်တို့အခုဒီနေ့ကြတော့ဟောဒီနောက်အခြေအနေကဘယ်လိုရှိလဲဗျဟ
ုတ်ကဲ့ဟိုဆန္ဒပြဖို့ရညီလာခံတကယ်ဆိုရင်ညီလာခံမစရင်လည်းတော့သူကဆန္ဒပြဖို့ရစလုံးနေကြတာဒီနေ့အချိန်ဖြစ်ပါပဲဆန္ဒပြဖို့ရလည်းများရဲ့နောက်တစ်ခါနေရာတော်တော်များများဖြစ်နေကြတယ်ဒါပေမဲ့အာနာဘိုင်နေရာတော်တော်ဟိုဘယ်လိုပြောလဲဆိုတော့ညီလာခံလုပ်တဲ့ခံစားရနေတယ်ဝိနည်းနဲ့များဝေးအောင်သူကလည်းအကာရင်အတားဆီးနေတဲ့ပိတ်ဆို့ထားတော့ဆန္ဒပြသူတွေထင်တယ်လို့တော့သူတို့ ဟိုမလို့ရှားနိုင်တဲ့အနေအထားမှာရှိပါတယ်။ဒါပေမဲ့လည်းဒီကြားရရပဲဆန္ဒပြတာတွေကဟိုရှင်းပြပြီးတော့ဒီကရက်ပိုင်းမှာလောက်လာရှိရဲ့အခုဒီအခုကျွန်တော်အခုပြောနေတဲ့အချိန်လေးမှာဟိုပဲဒီဆန္ဒပြပွဲတစ်ပွဲကိုဒီမှာအနာမန်ကြီးဟိုရှင်းပြီးတော့ဟိုလူတချို့ကလည်းဖမ်းတာရှိရရှိနေပါတယ်။တခုတော့ရှိရတာပေါ့လေဟိုစောရင်းမှာမျောလင်းထားတာအဲ့လိုဟိုကျွန်တော်ချန်ပီယံဖြစ်တာမျိုးတွေသူတို့တိုင်ဖြစ်တာမျိုးတွေဖြစ်လာနိုင်တဲ့ရှိန်ဟုံမျိုးတော့မရှိဘူး။အဲ့မဲ့ဆန္ဒပြပွဲရတော့ဟိုတော်တော်ကြီးကြီးမားမားရှိနေတော့မှာပဲ
။နောက်ပြီးတော့မနေ့ဖန်ဆိုလို့ရှိရင်ဒါညီလာခံနောက်ဆုံးနေ့ပေါ့နော်။အဲ့ညီလာခံနောက်ဆုံးနေ့မှာဘာဒီစီစဉ်ထားတယ်လို့များဟိုကြိုသိထားတာရှိလေဗျ
။ညီလာခံနောက်ဆုံးနေ့ကတော့သူတို့ခေါင်းစဉ်ပြထားတာက Make America One Again ပေါ့လေ။အဲ့ American ကိုတတိယလုံးနဲ့ဖြစ်အောင်လုပ်ရမယ်ဆိုရဲခေါင်းစဉ်နဲ့သူကပြောကြမှာပါ။အဲ့တော့ဆိုတော့ဟိုသူတို့ပါတီလင်းမှာတော့ခု American တစ်ခုလုံးကိုကြီးလုံးညီညွတ်လုပ်ရမယ်ဆိုပြီးတော့ပြောထားတာဆိုတော့ဖြစ်နိုင်စရာလားလားရှိတာတော့ဟုတ်လို့နိုင်ငံရေးအမေရိကန်တရားစုကဘောရာကိုလိုနီယာရဲ့ကိစ္စတွေဟာဒီဒီမိုကရက်တစ်ပါတီရဲ့ဟိုအုပ်ချုပ်မှုတွေညံ့ဖျင်းလို့ဆိုပြီးသူကဆွဆွဲနေရမျိုးတွေလည်းရှိရဆိုတော့ Make America One Again ဆိုတဲ့ခေါင်းစဉ်အောက်မှာဒီလိုမျိုးပေါ့လေသူတို့လက်ထက်ကြရင်တော့အမေရိကန်တို့ဒီလိုကြီးဒီလိုမျိုးသဘောထားခွဲရလွှဲရမရှိအောင်လုပ်မယ်ဆိုပြီးတော့ခေါင်းစဉ်မျိုးတွေနဲ့ဟိုပြောရဆိုရမျိုးတွေလည်းရှိလာနိုင်ပါတယ်ထူးခြားမှာတစ်ခုကတော့ဒီဘေးရကြံညီလာခံအဆုံးသတ်တဲ့နေ့ကျရင်တော့ဒီ Donald Trump ကိုလည်းတက်ပြီးတော့ပမာလောင်းဖြစ်နေတဲ့ဒီပြည်ဝင်လက်ခံတဲ့မင်းတို့ကတော့ပြောလို့ရှိပါတယ်။
ကောင်းလင်းကျေးဇူးအများကြီးတင်ပါတယ်ဗျာ။ UAE မြန်မာပိုင်းကသတင်းထွားတွေကိုဆက်လက်ပြီးတော့တင်ဆက်နေပါတယ်။အခုနောက်ပိုင်းမှာတော့မြန်မာနိုင်ငံအကြောင်းသတင်းထွားတွေကိုတောက်လျှောက်တင်ဆက်မှာပါ။တော်ရရှင်များခင်ဗျာ။စကိုင်းတိုင်းလက်ပတောင်းဒေသမှာစပယ်တောင်ကျင်းနီစီမံကိန်းလုပ်နေတဲ့မြန်မာစီဝါရေးဥပိုင်လီမိတက်ရဲ့မိုဂျိုဆัลဖူရစ်အက်ဆစ်ဆက်ယုံဟာရွာတွေနဲ့အလွန်နီးကပ်စွာတရှိနေပြီးတော့ဒေသခံတွေရဲ့ကျန်းမာရေးတဘာဝပတ်ဝန်းကျင်တွေပေါ်ဆူဆူရွာထိခိုက်မှုတွေဖြစ်စေတဲ့အတွက်ဆက်ရုံကိုရွှေ့ပြောင်းပေးဖို့နိုင်ငံတကာလွှင့်ရင်းချမ်းသာခွင့်အဖွဲ့ Amnesty International ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။သတင်းအပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပါလိမ့်မယ်
။မြန်မာစစ်တပ်ကပိုင်ဆိုင်တဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ Limited ရဲ့ Mojo Sulfuric Acid ဆက်ရုံဟာပြင်းထန်တဲ့လေထုညဉ့်ဉျဉ်မှုတွေဖြစ်စေပြီးဆက်ရုံအနီးမှာရှိတဲ့ကံကုန်းရွာမှာနေထိုင်တဲ့ဒေသခံရွာသားတွေကိုအသက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ယောဂအရေပြားနဲ့မျက်လုံးယောဂတွေဖြစ်ပွားစေတာတွေ့ရှိရတယ်လို့ဇူလိုင်လ20ရက်နေ့ကနိုင်ငံတကာလူငင်းချမ်းသာကွင်အဖွဲ့ NMST International ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ် NMST International အဖွဲ့ကဒီဆက်ယုံကိုအမြန်ဆုံးရွှေ့ပြောင်းပေးဖို့မြန်မာအစိုးရကိုတိုက်တွန်းတဲ့အကြောင်းအဖွဲ့ရဲ့အာရှရေးရာပြောခွင့်ရပုဂ္ဂိုလ်တီကူမာက VOA ကိုခုလိုပြောပါတယ
် NMST International is extremely concerned
အခုလိုအနီးတဝိုက်မှာနေထိုင်နေတဲ့ရွာသားတွေကိုကျန်းမာရေးပြဿနာတွေဖြစ်ပေါ်စေတဲ့ဒီဆက်ယုံဆက်လက်လက်ပတ်နေတဲ့အတွက်နိုင်ငံတကာလူငင်းချမ်းသာကွင်အဖွဲ့ Amnesty International ကအလွန်အမင်းဆိုးရိမ်မိပါတယ်ကျွန်တော်တို့အနေနဲ့ဒီဆက်ယုံကိုအမြန်ဆုံးရွှေ့ပြောင်းပေးဖို့အတွက်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကပါဝင်လှုပ်ဆောင်ပေးဖို့တိုက်တွန်းလိုပါတယ်ဒါ့အပြင်ဆက်ယုံကိုပိုင်ဆိုင်တဲ့မြန်မာတပ်မတော်အနေနဲ့လည်းဒီဆက်ယုံကြောင့်ကျန်းမာရေးပြဿနာတွေကြုံရတဲ့ရွာသူရွာသားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုပေးဖို့တိုက်တွန်းလိုပါတယ်ဒါဟာတမတော်ကပိုင်ဆိုင်တဲ့ဆက်ယုံတယုံကအခြေခံလူအခွင့်အရေးကိုချိုးဖောက်နေတာဖြစ်ပါတယ
်။ဒါအပြင်2013ခုနှစ်ကအစိုးရဌာနတစ်ခုနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တစ်ဖွဲ့ရဲ့မြေနမူနာစစ်ဆေးချက်အရမြေစည်းလွှာထဲမှာ sulfate ဓာတ်တွေပါဝင်မှုနှုန်းအလွန်မြင့်မားနေတာတွေ့ရတယ်လို့ဆိုပါတယ်။ဆက်ယုံကထုတ်လွှတ်တဲ့ဓာတ်ငွေတွေကြောင့်ဒေသခံတောင်သူလယ်သမားတွေစိုက်ပျိုးထားတဲ့သီးနှံတွေလည်းပျက်စီးရတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ AB လကအဲ့ဒီဆက်ယုံကဓာတ်ငွေတွေယူဆိတ်မှုကြောင့်ရွာသားတွေအသက်ရှူမွားဖြစ်လာတဲ့အတွက်ကံကုန်းကျေးရွာသားတွေကရွာသားအင်အား900ကျော်စုစည်းမိပြီးတောင်းဆိုတဲ့အခါမှာတော့ဖြည့်ရှင်းပေးဖို့လက်ခံခဲ့တယ်လို့ကံကုန်းရွာကရွာသားတအုပ်ကအခုလိုရှင်းပြပါဗျာ
။ဆက်ယုံနာမှာရှိတဲ့ဒီတောင်းသားတယောက်ပေါ့ဗျာ၊ကိုရန်ဆိုတဲ့တောင်းသားတယောက်ကဒီလေကြောင်းကင်ဆာယောဂနဲ့အသက်ရှူနှမ်းကြောင်းမှာကင်ဆာယောဂနဲ့ပြီးသွားတာလေဒီလိုမျိုးကျွန်တော်မှရှိကြတယ်။ဒါပေမဲ့ကျွန်တော်မှတခုဟာဖြစ်လဲဆိုတော့ဒီကြောင်းကြောင့်ဖြစ်တာလို့ပြည်ကြောင်မပြောမနိုင်ပါဘူးများလေ။ဒီကြောင်းယုံကြောင့်ဖြစ်နေတယ်ဆိုပြီးကျွန်တော်စိတ်မှာတန်ရဲစိတ်ကတော့မတရားကြည့်သွားနေတယ်။ပြောမချင်တော့900ကိုသူတို့ဆက်ယုံလဲပြန်ဝင်မယ်ဒီလိုမျိုးအစ်ကြီးကလာတယ်ကျွန်တော်ဖြစ်ခဲ့တယ်။900ဆက်လာတာတော့မှဒီအကျိုးကြီးဒီကျွန်တော်ဆက်ရှင်ကြီးပြည့်စုံတာကိုသိကြပြည့်စုံအကျိုးကြောင့်မှပြည့်စုံပြီးတာကိုသိကြဘူး။ဒီနောက်နေ့မှလည်းမြင့်စင်နေတာဒီလိုမျိုးကျွန်တော်တို့ဒီအကျိုးကြီးကတော့ဘယ်လိုတော့မကြားအတူတူကြောင်းလဲတဲ့အစီပုံနဲ့လို့ပြန်လာကြည့်ကြတဲ့ပုံနဲ့လို့ဆိုလို့ရှိရင်ဒီအကျိုးကြီးကဒီနေ့ဆက်ရှင်ကြီးပြည့်စုံတာကိုကျွန်တော်အကျိုးကြီးဆာကဖြစ်ခဲ့တယ်။ဒါကိုကျွန်တော်တို့တွားရောက်လို့ဆိုခဲ့တဲ့အချိန်မှလည်းဆက်ရင်လည်းကျွန်တော်တို့ကိုပြည့်စုံမှုမပေးခဲ့ဘူး။ဒီလိုမျိုးနာနာကတော့ကျွန်တော်တို့အပြေမောင်းမနေတော့ဘူး။ရာသီကိုယ်တိုင်လည်းဒီလိုနာလို့တော့ကြတဲ့အချိန်မှာသူ့အရေကပိုက်ပေါ်လို့နေလေအဲ့မှာရက်တွေကဒီလိုရှိခဲ့တယ်သူ့အရေကလုံးဝလင်းချင်းမပြေစမ်းလည်းလိမ့်လိရှိခဲ့တဲ့အခါတွေလည်းကျွန်တော်ရှိခဲ့ရပါ
မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ရဲ့ မိုးကြိုးစာဖြူရဲ့အဆက်ဆက်ရုံကို2008ခုနှစ်မှာတည်ဆောက်ခဲ့ပြီး2013ခုနှစ်ကဒေါ်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မတီရဲ့စစ်ဆေးမှုကိုခံခဲ့ရပါတယ်။အဲ့ဒီတုန်းကကုမ္ပဏီဟာဒီဆက်ရုံကိုဒေသခံအာဏာပိုင်တွေစီကခွင့်ပြုချက်မရဘဲတည်ဆောက်ခဲ့တာဖြစ်ကြောင်းတွေ့ရှိခဲ့ပါတယ်။အခုလို2008ခုနှစ်ကနေ2013ခုနှစ်အထိခွင့်ပြုချက်မရှိဘဲဆက်ရုံလေပတ်နေခဲ့တဲ့အတွက်အရေးယူအပြစ်ပေးမှုတစုံတရာမရှိခဲ့ဘူးလို့စီရင်ခံစာမှာဖော်ပြထားပါတယ်။အဲ့ဒီနောက်2015ခုနှစ်နောက်ပိုင်းအသက်တက်လာတဲ့ဒေသဆိုင်ရာအာဏာပိုင်တွေကစက်ရုံကိုလေပတ်ခွင့်မပြုဖို့ဆုံးဖြတ်ခဲ့တဲ့နောက်ပြီးခဲ့တဲ့ဇွန်လ15ရက်ကဒေသခံအာဏာပိုင်တွေရဲ့ခွင့်ပြုချက်မရှိဘဲလုပ်ငန်းတွေပြန်လည်လေပတ်ခဲ့တာဖြစ်ပါတယ်။ NMSD International အဖွဲ့ကအခုဖြစ်ရက်ကိုအနီးကဆက်လက်စောင့်ကြည့်နေပြီးဒေသခံတွေရဲ့တိုင်ကြားမှုကိုလည်းလက်ခံပြီးမှတ်တမ်းတင်နေတယ်လို့ပြောပါတယ်
။ကိုရဲကောင်ပြောပြသွားတာဖြစ်ပါတယ်။အခုတော့တိုင်းရင်းသားရဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံမှာနှစ်ပေါင်း60နီးပါးဖြစ်ခဲ့တဲ့လက်နက်ကင်ပဋိပက္ခတွေချုပ်ငိမ့်စီပြီးတော့ညဉ့်ဉေးရဖို့အတွက်တိုင်းရင်းသားတွေကလူလာနေတာကြောင့်ဒီလက်ကုံဘိုင်းမှာကျင်းပမဲ့မယားယာညီလာခံရဲ့ရက်လက်တွေဟာ27ရာစုပင်လုံးညီလာခံကိုတိကျဆိုင်စရာအကြောင်းမရှိဘူးလို့မြင်မိတဲ့အကြောင်းတိုင်းရင်းသားခေါင်းဆောင်တချို့ကပြောဆိုလိုက်ပါတယ်။တမတော်ကဗိုလ်ထုနေမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစိုးရိမ်မှုရှိတဲ့အကြောင်းပြောဆိုချက်ထွက်ပေါ်လာပြီးတဲ့နောက်အခုလိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ကိုညောင်ဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ကချင်ပြည်နယ်မန်ချန်ရညီလာခံမှာလက်နက်ကင်အဖွဲ့တွေအချင်းချင်းကြားဆွေးနွေးသဘောတူညီမှုမရခဲ့ရင်ပြည်ထောင်စုညီညာရေးညီလာခံကိုပါထိခိုက်လာမှာကိုစိုးရိမ်ကြောင်းဗိုလ်ထုနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတက်မတော်ပြောခွင့်ရပုဂ္ဂိုလ်ဒုဗိုလ်ချုပ်ကြီးမြတ်ထွန်းဦးကပြောဆိုသွားတာပါဒီလိုစိုးရိမ်တာကိုနားလည်နိုင်ပေမဲ့မန်ချန်ရညီလာခံဟာညီညာရေးကိုထိခိုက်စေမှာမဟုတ်ဘူးလို့အဲ့ဒီညီလာခံကိုတက်ရောက်မဲ့ KNU အထွေထွေအတွင်းမှပရိုစောကွယ်ထူးဝင်းကပြောပါတယ်
ဒီအခုမိုင်းကြရမှာချင်းပါမယ်တိုင်းသားလက်ကအဖွဲ့စီအနေနဲ့ဆုံစည်းဝေးတာညီချင်းကြီးကိုပုံမူပြီးတော့တည်ဆောက်နိုင်ဖို့အတွက်ကျွန်တော်တို့အဲ့လိုပဲယုံကြည်တယ်လေဒီညီချင်းကိုထိခိုက်မဲ့ဆောင်ရွက်မှုတော့ကျွန်တော်တို့ဆောင်ရွက်မှာမဟုတ်ပါဘူးသို့တော်လည်းပဲတိုင်းသားလက်ကအဖွဲ့စီတွေလည်းပါတယ်နောက်တစ်ခုကလည်းဒီနိုင်ငံရေးပါတီကိုယ်စားလှယ်လည်းပါတယ်ဆိုတော့စိုးရိမ်မှုရှိမှာပေါ့နော
်တကယ်တော့တိုင်းရင်းသားတွေဟာသူတို့အခွင့်အရေးအတွက်လက်နဲ့ကန်ပြီးအစိုးရကိုတိုက်လာတာနှစ်ပေါင်း60နီးပါးရှိခဲ့ပြီးခုချိန်မှာဒေသဖွံ့ဖြိုးရေးအတွက်ညီညာရေးကိုလိုချင်နေကြတာကြောင့်မိုင်းချန်ရန်ညီလာခံရဲ့ဆွေးနွေးချက်ရလဒ်တွေဟာ27ရာစုပင်လုံးညီလာခံကိုထိခိုက်စေမှာမဟုတ်ဘူးလို့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ဘိုဟိုကော်မတီဝင်ပူခမ်လမ်ခုတ်ကသုံးသပ်ပါတယ
်မိုင်းချန်ညီလာခံနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်ကတော့တိုင်းသားပြည်သူအားလုံးကတအားငြိမ်းချမ်းချင်ကြတယ်စစ်လက်မတိုက်ချင်ဘူးဗျပြီးတော့နှစ်ပေါင်း60ကျော်လောက်ကျွန်တော်တို့တောက်ခဲ့ပြီးပြီဒါပေမဲ့အောင်မြင်နိုင်မှုလေသူတွေဟာမြင်းနေရတဲ့အခါကျတော့သူတို့ဒီမန်ချက်ညီလာခံကနေရလက်ကြောက်မှာတော့အနောက်ဆက်ဖြစ်မယ်လို့တော့ကျွန်တော်မမြင်ဘူးပြီးတော့အစိုးရဘက်ကနေတမတော်ဘက်ကနေသူတို့ညှိနှိုင်းဆွေးနွေးတဲ့နေရာမှာအမှန်တကယ်ကိုတိုင်းပြည်ကိုငိမ့်ချမ်းစေခြင်းတဲ့စံတရှိပြီးတော့မှစစ်လန်းအမှန်နဲ့ဆွေးနွေးခဲ့တယ်ဆိုရင်ဘာမှဆိုရင်ဆရာမရှိဘူးလို့ယူဆတယ
်ဒါပေမဲ့မန်ချက်ညီလာခံမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေကြားဘုံသဘောတူညီမှုတစ်ခုရဖို့လွယ်ကူမှာမဟုတ်ဘူးလို့သူ့အနေနဲ့ရှုမြင်ကြောင်းတချိန်စီဆိုးရလက်ထက်တုန်းကတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ကရက်စဲရေးကြိုးပမ်းရမှာပါဝင်ခဲ့ဘူးသူစစ်ထောက်လှမ်းရေးအရာရှိဟောင်းဘုံမှုအောင်လင်ထွတ်ကပြောပါတယ
်ဒီဘုံချုပ်ကြီးညာထုံးပြောသွားသလိုပဲဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေတနည်းအားဖြင့်မှစုပြီးတော့မှတို့လူရင်းသားကိုစုတောင်းမယ်ဆိုတဲ့ပုံစံမျိုးကလည်းကျွန်တော်ထင်တယ်တစ်ခွင်းနဲ့တစ်ခွင်းတူနေအနေအထားမျိုးလည်းမရှိဘူးငါဝါရောကျွန်တော်တို့မိုင်းလာလို့ခွေးရတယ်လာတက်လိမ့်မယ်လို့ကျွန်တော်တို့မထင်ဘူးအားလုံးသဘောတူလိမ့်မယ်လို့လည်းမထင်ဘူးအဲ့တော့အဲ့လိုတယောက်တစ်ပေါက်ဖြစ်လာတဲ့အခါမှာအဲ့ဒီတိုင်းသွားမယ်ဆိုလို့ရှိရင်ပေါ့လေဟိုဒေါ်ဆန်းစုကြည်ဦးဆောင်ပြီးလုပ်မယ်ဒီဒုတိယပင်လုံးညီလာခံကဟိုအလားလာသိပြီးတော့မှကောင်းမယ်နေတာမျိုးမရှိပါဘူးတမ်မတော်အနေနဲ့ကတော့အားလုံးတိုင်းပြည်လုံးတမ်မတော်တစ်ခုတည်းရှိရမယ်ဆိုတဲ့မူတိုင်းလက်နက်ကိုင်လမ်းတွေကိုစော့သူတို့မှရှိတဲ့လက်နက်ကိုင်ဖွဲ့ကိုလည်းအဘလို့ပေါင်းစီမယ်ဆိုတာကိုဆွေးနွေးပြီးရင်တိုင်းရင်းသားတွေရဲ့တန်းတူညီညာရေးကိုပိုင်ကထမ်းခွင့်တို့တောင်းထားတဲ့ဥစ္စာတွေကိုဒုတိယပြည်လုံးညီလာခံမှာဆွေးနွေးမယ်ဆိုတဲ့အနေအထားမျိုးကျွန်တော်မြင်ပါတယ်
တိုင်းသားအများစုကတော့တန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်တွေရပြီးအများနဲ့အတူတကွငြင်းငြမ်းစွာရှင်တွဲနေထိုင်ရေးအတွက်အာတိသရှိကြကြောင်းပူကမ်လမ်ခုတ်ကပြောပါတယ
်ကျွန်တော်အဆက်ရဲကကျွန်တော်လိုချင်တာကအတူတကွငင်းချမ်းစွာရှင်တွဲနေထိုင်နိုင်ရေကျွန်တော်တန်းတူရေးပေါ့နော်ပြီးတော့ကိုပိုင်ပြတ်ထန်းခွင့်ပေါ့နော်ဟိုမိခင်ပါတာစကားဆလလလတင်ကြခွင့်ပြရမယ်ပြီးတော့မှမမှန်ခွင့်ပေးရမယ်ကိုရဲ့ရင်ကျေးမှုဒီအားလုံးကိုကျွန်တော်တို့ကစနစ်တကျနဲ့ပေါ့နော်ထိန်းသိမ်းနိုင်ဖို့ပေါ့အ အဲ့ဒါအားလုံးကကျွန်တော်တို့ကကိုပိုင်ပြတ်သားခွင့်မရှိဘူးဆိုလို့ရှိရင်ဒါတွေကိုကျွန်တော်မကာကွယ်နိုင်ဘူးပေါ့အဲဆိုတော့ကျွန်တော်တို့ကိုမြန်မာနိုင်ငံကိုတအားငင်းချမ်းစေချင်ပါတယ်တကယ်လည်းဖွံ့ဖြိုးတိုးတက်တာကိုလည်းမြင်ချင်ပါတယ်ဗ
ျမိုင်ကျန်ရန်ညီလာခံကိုဇူလိုင်လ26ကနေ29ရက်နေ့ထိကျင်းပဖို့ရှိပါတယ်ခင်ဗျာ
ကိုညံဝဲအောင်ပါခင်ဗျာအခုတော့ထိုင်းနိုင်ငံကမြန်မာလူတို့မှအရေးကိုစစ်ပါမယ်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်ပြီးထိုင်းနိုင်ငံမဟာချိုင်းမှာရှိတဲ့အသားလုံးဆက်ယုံကမြန်မာအလို့သမားတွေဥပဒေပါအခွင့်အရေးချိုးဖောက်မှုခံရတဲ့အတွက်မြန်မာအလို့သမားတွေကတန်ရာရှိကိုတွားပြီးတော့အကူအညီတောင်းဝေရမှာတောင်းဝင်ယူမှုမရှိတာကြောင့်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကနေလွှတ်တော်နဲ့အစိုးရကိုတိုင်ကြားမှုတွေပြုလုပ်ခဲ့ပါတယ်အကြောင်းစုံကိုမတ်အေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ထိုင်းနိုင်ငံခီးစဉ်ကပြန်သွားပြီးမှထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလူသမားတွေဖမ်းဆီးခံရတာတွေအလုပ်ပြုတ်ခံရတာတွေစတဲ့ကြရရက်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒါဟာမြန်မာနိုင်ငံဘက်ကနေဥပဒေနဲ့အညီအလုပ်သမားတင်သွင်းမှုတွေမလုပ်ခဲ့တာကြောင့်ထိုင်းအနာပိုင်းကအရေးယူမှုတွေလုပ်ခဲ့တာဖြစ်တယ်လို့လည်းအလုပ်သမားရဲ့လှုပ်ဆောင်နေသူတွေကဆိုခဲ့တာပါ။ဒါပေမဲ့ဥပဒေနဲ့အညီအလုပ်လာလုပ်ကြတဲ့အလုပ်သမားတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကအကူအညီပေးဖို့လိုအပ်တာကြောင့်တွားရောက်အကူအညီတောင်းခဲ့ရမှာတော့တာဝန်ယူမှုမရှိတဲ့အတွက်မြန်မာလူသမားတန်ရာရှိတွေနဲ့ပတ်သက်လို့တိုင်ကြားမှုလုပ်ခဲ့တာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်အဲ့ဒီအလုပ်သမားတွေဟာမနေ့9နာရီမှအလုပ်ဝင်ရတယ်မွန်းလွဲ2နာရီထိလုပ်ရတယ်အဲ့တော့လုပ်တာမှသူတို့ကတရက်ကို200ပဲရတယ်သူတို့ကိုအဲ့ဒီလိုအချိန်အများကြီးလုပ်ရတဲ့အခြေမှာဈားတွေမှာနားရှင်ဆိုတာလည်းမရှိဘူးဒီလိုသမားတွေဟာထိုင်းမှာတက်မှတ်ထားတဲ့မနေ့ရှင်ညာ၅ထဲပုံများနေတာတပိုင်းနောက်တစ်ချက်ကလောသမားတွေကိုညှင်းပတ်နှိပ်စက်တာတပိုင်းဆိုတော့လောသမားဥပဒေကြောင့်အဆလို့ရှိရင်တော့ညှိနေတယ်အဲကြောင့်မလို့အဲ့ဒါကိုစာသေးသေးချာချာရေးပြီးတော့မဟာရှန်ရုပ်ဒီလန်းဒီနေရာမှာရှိတဲ့လောသမားရေးတဲ့ကဘလောက်ဘလောက်နာမည်ကတော့ဘသူဘသူဆိုပြီးတော့အလောသမားတွေရဲ့ဓာတ်ပုံလိပ်စာတွေအပြည့်စုံပေးပြီးတော့ခံရခဲ့ရှင်လောသမားကောင်မလေးကိုကျွန်တော်တို့ခေါ်ထုတ်လာပြီးတော့မှပြီးခဲ့တဲ့ဒီဇူလိုင်လ၄ရက်နေ့မှာသွားပြီးတော့ကျွန်တော်တို့ရဲ့ရုံးဖွဲ့မှုကိုဒီကောင်မြတ်သူကိုသွားပြီးတော့မှအမှုဖွင့်နိုင်ကြခိုင်းတယ်အလို့သမားဆိုင်ရာရှိကပါပြောလဲဆိုဥအောင်ကိုသားကပါပြောလဲဆိုတော့ငယ်ငယ်ဆက်ဆံရေးရရတဲ့ငါတို့ကတန်ရေးတမန်ရေးရလာတာတဲ့ဒီလိုသွားပြီးတော့ရှိလို့ရှိရင်နိုင်ငံပြဿနာတက်မှာပေါ့တဲ့မျက်နှာပူစရာဖြစ်မဲ့ပြီးသားဆိုပြီးတော့ပေလိုက်တယ်ကြကျွန်တော်တို့တွေအပေါ်မှာရောအလို့သမားတွေအပေါ်မှာပါသနာညာတာမှုကိုရှင်းစာညာမှုမရှိတဲ့ဒီအလို့သမားဆိုင်ရာရှိတွေနဲ့ကျွန်တော်တို့ဒီထမ်းရအလို့သမားတွေအတွက်ဘာမှအကောက်ွဲအကူအညီရနိုင်စရာမရှိတဲ့အတွက်ကျွန်တော်တို့ကဒီနိုင်ငံတော်အစိုးရနဲ့လွတ်တော်ထိတိုင်ကြားရတာဖြစ်ပါတယ
်။ဒီလိုတိုင်ကြားတာဟာဒေါအောင်ဆန်းစုကြည်လာတော့ကအလို့သမားတွေကိုအကာအကွယ်ပေးဖို့ကိစ္စတွေကိုမှားချခဲ့တာကြောင့်အခုလိုမျိုးတိုင်ကြားရတာဖြစ်တယ်လို့လည်းဆက်ပြောပြပါတယ်
။ကျွန်တော်တို့အချက်အလက်ခိုင်မာနဲ့ဒေါအောင်ဆန်းစုကြည်မှားချခဲ့တဲ့အတိုင်းမြန်မာနိုင်ငံသားနဲ့ပတ်သက်ပြီးတော့တိုင်ယုံကိုအားလုံးလာပြီးတော့အကူအညီတောင်းပါအကူအညီတောင်းလာတာကိုဖြည့်ရှင်းပေးဖို့တာဝန်ကအစိုးရတာဝန်ရှိတယ်လာပြီးတော့အကူအညီတောင်းတဲ့သူကိုအကူအညီမပေးချင်ဘူးဆိုလို့ရှိရင်အဆောမလုပ်နဲ့ပေါ့ဆိုပြီးတော့ပြောခဲ့တယ်
။ဒီလိုအလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတစ်ခုကတိုင်ကြားမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံကအလုသမားတန်အရာရှိတဦးဖြစ်တဲ့ဦးမိုးအောင်ခိုင်ကတော့သူတာဝန်ယူခဲ့တဲ့လေးလတာကာလအတွင်းမှာအလုသမားရေးကိစ္စတွေကိုတက်နိုင်သမျှလှုပ်ဆောင်ပေးခဲ့တယ်ဆိုပြီးပြောဆိုခဲ့ပါတယ်
။သူကတော့ဒီမှာလှုပ်နိုင်တဲ့ဟာအကုန်လုံးကျွန်တော်တို့လှုပ်ပေးနေတယ်ကျွန်တော်တို့လုပ်ပြီးနေရောဝါနဲ့ဟာတွေအများကြီးဟုတ်ပြီလားတိုင်တဲ့အတွက်ကျွန်တော်တို့ပြင်ဆင်ပေးရတယ်ဆိုအများကြီးပဲကျွန်တော်တို့မှာအကုန်လုံးအထောက်အထားတွေရှိပါတယ်သူ့မှာသူတို့တိုင်တာဆိုတာကကျွန်တော်တို့မှာဘာအထောက်အထားနဲ့သူတို့တိုင်တာလဲလူတူပေါ့ဥပဒေလမ်းကြောင်းပေါ်မှာကျွန်တော်တို့ရှိပါတယ်ဒါဆိုဥပဒေနဲ့ကျွန်တော်တို့လုပ်တယ်ထိုင်းနိုင်ငံဥပဒေရှိတယ်လေးသားလိုက်နာတယ်သူ့ရဲ့တိုင်မှာကျွန်တော်လုပ်ပေးပါတယ်နောက်တစ်ခုကလူပေါင်းဒီမှာ2000ကျော်3000ရှိတယ်ကျွန်တော်တို့ဒီမှာ၄ဘတ်ကြီးဆိုပြီး2ယောက်ပဲရှိတယ်2ယောက်နဲ့ကျွန်တော်တို့ပတ်ပြီးလုပ်နေတာကျွန်တော်တို့တို့သွားလေးတွေရှိမယ်ကျွန်တော်လုံနိုင်တဲ့ဟာတော့ကျွန်တော်တို့ဆွေးရစီမှာကျွန်တော်အကုန်လုပ်ပေးနေတယ်ကျွန်တော်တို့ဆက်ထမှာကျွန်တော်တောင်းဝန်ကြတော့လေးလအတွင်းမှာကျွန်တော်အကုန်လုပ်ပေးတယ်လေးလပါ၄ရက်၁ရက်လေးလဆိုပြီးကျွန်တော်တောင်းဝန်တန်းဆောင်တယ်အဲ့ဒီကြားဆိုကျွန်တော်တို့လုပ်ထားတဲ့အကော့တွေနေပြီးတော့လည်းကျွန်တော်တင်ပေးထားပါတယ
်အလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတော့မြန်မာတန်ရုံအနေနဲ့ရွှေပြောင်းလို့သမားတွေရဲ့အရေးကိစ္စတွေနဲ့ပတ်သက်လို့အလေးထားလှုပ်ဆောင်ဖို့လိုအပ်တယ်လို့ဆိုပါတယ်ဒါမှသာထိုင်းနိုင်ငံတွင်မှာတန်းနဲ့ချီပြီးတော့အလုပ်လုပ်ကြနေတဲ့မြန်မာလူသမားတွေဟာဥပဒေရဲ့အကာအကွယ်ကိုရရှိမှာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်ရှင်
။ဒါကတော့ထိုင်းနိုင်ငံချီဆိုင် VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမှာပြပုတဲ့သတင်းလှော်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ရဲ့ရေဒီယိုတိုက်ရိုက်ထုတ်လွှင့်ချက်တွေကိုအချိန်နဲ့တပြေးညီအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်လို့ရပါတယ်။VOA American တိုင်းရဲ့ကြာသပတေးနေ့မနေ့ပိုင်းအစီအစဉ်လေးကိုမနေ့9နာရီခန့်ဆက်လက်ပြီးတော့အတန်လှင့်ပေးနေပါတယ် VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုခြင်းနဲ့တည်တရှင်းတောင်းရင်လည်းဆိုရင်ဆက်သွယ်ရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
သ
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။တို့ရရှင်တို့အခုနားဆင်နေရတာတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ဖက်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာမြန်မာအရေးသုံးသပ်ချက်စတာတွေနဲ့အတူ
ဆိုရတဲ့ရမူဝါဒတခုချမှတ်လိုက်ပြီဆိုရင်ဒီမူဝါဒကိုဘယ်လိုချမှတ်ရမလဲဒီမူဝါဒကဘယ်သူတွေကိုဟိုအကျိုးသက်ရောက်မှုတွေရှိမှာလဲ
ဒါကတော့တည်ယုံကြည်ရအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပြီးတော့တင်ဆက်ပေးပါမယ်ခင်ဗျာပထမဆုံးတင်ပြပေးချင်တာကတော့ Commander in Chief attending Mother's Day Memorial seen as a good omen for reconciliationအာဇာနီနေ့အမှတ်တရအခမ်းအနားကိုတက်မတော်ကာဝေးဦးစည်ုပ်တက်ရောက်ခဲ့ခြင်းကယင်ကြားစီရေးအတွက်နမိတ်ကောင်းဖြစ်တယ်ဆိုပြီးတော့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်မြို့သူအောင်ရေးသားပြီးတော့မျက်စိမှ online သတင်းစာတော်မှာဖော်ပြထားတာဖြစ်ပါတယ်69ချိန်မြောက်အာဇာနီနေ့အခမ်းအနားကိုဗိုလ်ချုပ်မှူးကြီးမင်း online တက်ရောက်ခဲ့တာဟာဆိုရင်နှစ်ပေါင်း30ကျော်အတွင်းကာဝေးဦးစည်ုပ်တက်ရောက်နေတဲ့ပထမဦးဆုံးတက်ရောက်တာဖြစ်ပြီးဒါဟာမြန်မာနိုင်ငံအတွင်းအမျိုးသားပြန်လည်ယင်ကြားစီရေးအတွက်ကောင်းမွန်တဲ့လက္ခဏာဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်အဲ့ဒီခန္ဓာကိုဗိုလ်ချုပ်အောင်ဆန်းရဲ့တမိဖြစ်တဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အပါဝင်အာဇာနီခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေတက်ရောက်ခဲ့ကြပြီးဒါဟာစီးလုံးညီညွတ်မှုရှိနေတာကိုပြသနေပါတယ်တိုင်းပြည်အတွက်ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ယဉ်ကျေးစေရေးအတွက်ကောင်းတဲ့လက္ခဏာတရပဲလို့ရန်ကုန်တိုင်းဒေသကြီးဥပဒေပြုလွှတ်တော်ဥက္ကဋ္ဌဦးတင်မောင်ထွန်းကပြောတယ်ဆိုပြီးတော့လည်းရေးသားထားပါတယ်ဒါရင်နာမကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဒေါ်အောင်ဆန်းစုကြည်ရဲ့နေအိမ်မှာကျင်းပတဲ့အာဇာနီခေါင်းဆောင်ကြီးတွေအတွက်ရည်စူးဆွန့်ကပ်အမျှဝေတဲ့အခမ်းအနားကိုတက်ရောက်ခဲ့ပြီးအဲ့ဒီမှာဒုတိယသမ္မတဦးမြင့်ဆွေရှင်နေကျုပ်ဦးထွန်းထွန်းဦးပြည်တော်စုလွှတ်တော်နဲ့အမျိုးသားလွှတ်တော်နိုင်ငံကြီးဖြစ်ကြတဲ့မန်းဝင်းခိုင်သိန်းနဲ့ဦးဝင်းမြင့်လွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရာများလေးဒါသုံးသက်ရေးကော်မတီဥက္ကဋ္ဌသူရဦးရွှေမန်းတို့ပါတက်ရောက်ခဲ့ကြတယ်ဆိုပြီးတော့ထောက်ပြထားပါတယ်။ကြာဆုံးအာဇာနီခေါင်းဆောင်ကြီးတွေကိုအလေးပြုတဲ့အခမ်းအနားကိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တက်ရောက်ခဲ့တာဟာအမျိုးသားပြန်လည်ယဉ်ကျေးစေရေးဖြစ်စဉ်မှာအလွန်အရေးပါတဲ့ပြည်ရပဲလို့ရေးသားထားပါတယ်။1983ခုနှစ်အာဇာနီဂုံးမှာဘုံးပေါက်ကွဲပြီးတဲ့နောက်နိုင်ငံခေါင်းဆောင်တွေဟာအာဇာနီနေ့အခမ်းအနားတွေကိုမတက်ရောက်ခဲ့ကြသလိုအာဇာနီခေါင်းဆောင်ကြီးတွေကိုလည်းမိပြောက်ထားကြတယ်လို့လည်းရေးသားထားပါတယ်။ပြန်လည်ပြီးတော့ရှာဖွေလို့ရသမျှတမိုင်းအထောက်ထားတဲ့အရာဦးနေဝင်းဟာဗိုလ်ချုပ်ကြီးဘဝနဲ့1982ခုနှစ်မှာကျင်းပတဲ့အာဇာနီနေ့အခမ်းအနားကိုတက်ရောက်ခဲ့တာဟာနောက်ဆုံးဖြစ်တယ်ဆိုပြီးတော့လည်းရေးသားထားပါတယ်ခင်ဗျာ။နောက်ဆက်လက်တင်ပြပေးချင်တာကတော့ဒီဒီပလိုမတ်စာဆောင်မှာမြန်မာနိုင်ငံကအစွန်းရောက်ဘာသာရေးအဖွဲ့ကြီးဟာပြစ်တင်ဝေဖန်ခံရမည်ဆိုတဲ့ခေါင်းစဉ်နဲ့မုံပလာတီနိုရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံကအမျိုးသားရေးနဲ့ဘာသာရေးကိုအကာအကွယ်ပေးဖို့ဆိုပြီးတော့ဖွဲ့စည်းထားတဲ့မပတ်တအဖွဲ့ကြီးဟာအစိုးရရဲ့ထောက်ခံမှုဆုံးရှုံးသွားကြရတယ်လို့လူမှုမီဒီယာတွေပေါ်မှာလည်းအတိမတ်ပြုမခံရတာနဲ့ကြုံခဲ့ရတယ်ဆိုပြီးတော့ရေးသားထားပါတယ်။အရင်ဆုံးကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကနိုင်ငံတော်အဆင့်မဟာတန်ငါနာယကအဖွဲ့ရှိနေပြီးသားဖြစ်တဲ့အတွက်မပတ်တဆိုတာမလိုအပ်တော့ဘူးဆိုပြီးတော့ပြောကြားလိုက်တာပဲဖြစ်ပါတယ်။ဩဇာကြီးမားတဲ့ဗုဒ္ဓဘာသာအဖွဲ့စည်းတစ်ခုကိုအစိုးရအနေနဲ့ပထမဦးဆုံးစတင်ပြောဆိုလိုက်တာပဲဖြစ်တယ်ဆိုပြီးတော့လည်းထောက်ပြထားပါတယ်။မဟာနာအဖွဲ့ကြီးကလည်းရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောဆိုချက်ကိုအတည်ပြုပေးလိုက်တယ်လို့သာသနာ့ရေးဝန်ကြီးသူရဦးအောင်ကိုကလည်းမပတ်တာအနေနဲ့အမုန်းတရားတွေဆက်လက်ပြီးတော့ဟောပြောနေတာကိုရက်ဖို့နဲ့မရက်ခရင်ဥပဒေအရရေးယူမယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်2014ခုနှစ်မှာစတင်ဖွဲ့စည်းပြီးခဲ့တဲ့ဘာသာရေးနဲ့လူမျိုးရေးအစွန်းရောက်မပတ်တာအဖွဲ့ဟာနိုင်ငံတော်မှာမွတ်စလင်စန့်ကျင်ရေးနဲ့အမုန်းပွားစီမဲ့ဟောပြောမှုတွေပြုလုပ်ခဲ့ပါတယ်မပတ်တာအဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးဝေရသူဟာတရားပွဲတွေနဲ့ Facebook ပေါ်ကနေအညှိုးတကြီးနဲ့ဝေဖန်တိုက်ခတ်မှုတွေပြုလုပ်ခဲ့တယ်ဆိုပြီးတော့လည်းရေးသားထားပါတယ်အပြည့်စုံကို The Diplomat စာဆောင်မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နိ င်ငံတွင်းမှာစားသောက်ကုန်စည်နှုန်းတွေတက်နေတယ်ဆိုတာကိုလူလူကြားညင်ညူပြောဆိုတာတွေနေ့စဉ်နဲ့မျှကြားနေရပါတယ်။ကုန်စည်နှုန်းတွေကငြိမ်နေတဲ့အပြင်အတက်ကြီးပဲဖြစ်နေပေမဲ့လောက်ခလစာတွေကတော့တက်မလာတာကြောင့်တာမန်လူလူအတွက်အခက်အခဲကြီးဖြစ်နေတာပါ။ကုန်စည်နှုန်းတည်ငြိမ်အောင်အဲ့ဒီကနေတဆင့်ကျသွားအောင်လုပ်နိုင်တဲ့နည်းလမ်းများမရှိတော့ပါဘူးလား။ကုန်စည်နှုန်းကျသွားအောင်တာဝန်ရှိသူတွေမစွမ်းဆောင်နိုင်ကြတော့ပါဘူးလား။ကုန်စည်နှုန်းကျဆင်းရေးဘယ်လိုနည်းလမ်းတွေကိုများကျွန်တော်တို့သောတာရှင်တွေစဉ်းစားမိကြပါသလဲ။အခုလာမယ့်စနေညဒိုင်းလေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-2923-1999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။လာမယ့်စနေညတရက်လီလိုင်းစီစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်တယ်ကြောက်ကိုထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကစီစဉ်တင်ဆက်ပေးနေပါတယ်ခင်ဗျာ
။ဒီကိမ်နဲ့ကြင်ပြမယ့် idiom အသုံးကတော့
break the bank
ဖြစ်ပါတယ်။စာလုံးပေါင်းက BREAK break ကချိုးတာခွဲတာအကွဲစီတာချိုးဖောက်တာလို့လွန်ကောက်ဒီပေးရပြီး THE the BANK the bank ကဘန်ဒိုက်ဆိုတော့စကွိုက်ခရုံရဲ့ဓာတ်ရိုက်ဒီပေးကတော့ဘန်ဒိုက်ကိုချိုးဖောက်တာဘန်ဒိုက်ကိုကွဲစီတဲ့သဘောမျိုးပါဒီ idiom ဆင်းသက်လာတာကတော့လောင်ကစားဝိုင်းကလို့ဆိုပါတယ်လောင်ကစားရမှာလောင်ကစားသူတူဟာဒိုင်မှာရှိတဲ့ငွေထွက်ပိုးပြီးနိုင်သွားလို့ဒိုင်ကွဲသွားတဲ့အဖြစ်မျိုးကိုဆိုရင်break the bank ဆိုပြီးတော့ရည်ညွှန်းပြောလို့ရှိတာဖြစ်ပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကလေဒီတိုင်းပါပဲကိုမှရှိသမျှငွေအကုန်ကုန်သွားမယ်အဓိပ္ပာယ်ကိုဆိုလိုတာဖြစ်ပါတယ်တနည်းအားဖြင့်တော့ကိုစုထားတဲ့ငွေအဖြစ်ဘန်ဒိုက်ကိုရည်ညွှန်းသုံးထားတာဖြစ်ပါတယ်ဒါကြောင့်မလို့စုထားတဲ့ငွေအကုန်ကုန်မယ်ဆိုရင်ဘန်ဒိုက်ကြီးပေါက်သွားတော့မယ်သဘောပေါ့ဒီအသုံးနဲ့ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Buying a new dress at a discount price will not break the bank. So go ahead and buy the one you like for your party.
အင်ဂျီအစ်တဲကိုရှော့စင်းချနေတဲ့ဝယ်မှာမို့ကို့မှာရှိတဲ့ပက်ဆံအားလုံးကုန်မသွားနိုင်ပါဘူးဗျာ။ဒါကြောင့်ခင်ဗျားပါတီအတွက်ခင်ဗျားကြိုက်တဲ့အင်ဂျီကိုဝေသာဝေစားမှာဗျာလို့အထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Buying a new dress at a discount price will not break the bank so go ahead and buy the one you like for your party
ကိုမှရှိတဲ့ငွေအလုံးကုန်သွားမယ်ဆိုရင်ဘယ်လို idiom အသုံးနဲ့တင်စားပြောနိုင်မလဲ
break the bank
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီခရစ်မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့အမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်မြမရေးသုံးသက်ချက်ကဏ္ဍကိုတင်ဆက်ပေးပါတော့မယ်အခုခါ NLD နဲ့တက်မတော်တို့ဟာတစုံတစ်ခုအတိုင်းအတာအထိအပြန်အလှန်နားလည်မှုရှိပြီးတော့လက်တွဲဆောင်ရွက်နေကြတယ်လို့အမေရိကန်ပြည်ထောင်စု George Washington တက္ကသိုလ်ကမြမရေးကျွမ်းကျင်သူပမော့ခ Christina Finch ကဆိုပါတယ် NLD အစိုးရရဲ့ရရှိထားတဲ့စွမ်းဆောင်မှုတွေ၅နှစ်တာအတွင်းအောင်မြင်မှုရှိနိုင်ပါမလားဆိုတဲ့အလားအလာတွေကိုဒီရက်ပိုင်းအတွင်းမြန်မာပြည်ကိုအလဲပတ်ရောက်ရှိပြီးတော့ပြန်လာခဲ့တဲ့ပမောက္ခဖင့်နဲ့ဦးကျော်စံသားတို့ဆွေးနွေးတုံ့တက်ထားတာကိုနားဆင်နိုင်ကြပါပြီခင်ဗျာ
ပမောက္ခခရစ္စနာဖင့်စ်ခင်ဗျာမြန်မာနိုင်ငံမှာ NLD အစိုးရအခုအချိန်ထိလှုပ်ဆောင်ခဲ့သမျှအကောင့်ဘက်ကိုဘလောက်ရွေလျားလာပြီလဲဆိုတာကိုအရင်ဆုံးပြောပြစေချင်ပါခင်ဗျာ
Well, I think that the NLD government has created an atmosphere of relative stability in the country.
Okay. NLD အစိုးရဟာအတော်လေးတည်ငြိမ်တဲ့အခြေအနေတရက်ကိုဖန်တီးထားနိုင်ပါတယ်။ဒါဟာအပြုသဘောဆောင်ပါတယ်။စစ်တပ်နဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးကိုရုပ်စွာအစုံအခိုက်အတန့်အပြင်ဖော်ဆောင်ထားပါတယ်။ဒီလိုလုံနိုင်တာကလည်း NLD ဟာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုလောလောဆယ်ရပ်ဆိုင်းထားလို့ဖြစ်ပါတယ်။ဖွဲ့စည်းပုံပြင်တဲ့ကိစ္စဟာစစ်တပ်ကအထူးစိုးရိမ်တဲ့ကိစ္စပါအခုတော့စစ်တပ်ကလည်း NLD အစိုးရနဲ့လက်တွဲလှုပ်ဆောင်နိုင်တယ်လို့ယုံကြည်လာပါတယ်တနည်းပြောရရင်တော့ဒီနိုင်ငံရေးဖိအားတွေလျော့နေသွားတယ်လို့ဆိုကြနေတာပါ
ဆိုတော့စစ်တပ်ရဲ့အခန်းကဏ္ဍကိုစိန်ခေါ်မှုရှိမှမဟုတ်တော့ဘူးလို့စစ်တပ်ကလက်ခံယုံကြည်သွားအောင် NL အစိုးရကဆက်လက်လှုပ်ဆောင်သွားနိုင်လိမ့်မယ်ထင်ပါသလားခင်ဗျာ
I think that this is you know a relationship that has many aspects to it
ဒီစစ်ဆန်ရေးမှာအကြောင်းအချက်အများပြပါဝင်နေတယ်လို့ထင်ပါတယ် NL နဲ့စစ်တပ်တဘောတဲ့ကြတဲ့ကိစ္စတွေလည်းရှိတယ်လို့မျိုးဒီတဘောမတိုက်ဆိုင်တဲ့ကိစ္စတွေလည်းရှိမှာပါဒါပေမဲ့လောလောဆယ်မှာတော့ NLD ဟာစစ်တပ်နဲ့သဘောတူနိုင်တဲ့နယ်ပယ်တွေကိုရှာဖွေတွေ့ရှိထားနိုင်ပါတယ်စစ်တပ်ဘက်ကလည်းဒီအတိုင်းဖြစ်ပါတယ်နောက်တစ်ချိန်မှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဟာပြန်ပေါ်လာမှာပါနောက်တစ်ခုကဒီတိုင်းရင်းသားအင်အားစုတွေနဲ့ငြိမ်းချမ်းရေးယူမဲ့ကိစ္စမှာစစ်တပ်နဲ့ NLD တို့အကြားဘလို့သဘောတူညီမှုရရှိထားတယ်ဆိုတာတော့ကျွန်တော်တို့မသိနိုင်သေးပါဘူ
းဆိုတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးဆိုတဲ့ကိစ္စဖွဲ့စည်းပုံပြင်ဆင်ရေးမှာနောက်ဆုံးရည်မှန်းချက်ကတော့စစ်တပ်တန်လျာကိုပြန်ဖို့တနည်းအားဖြင့်နိုင်ငံရေးမှာနေရာယူထားတာလွှတ်တော်မှ25ရာခိုင်နှုန်းနေရာယူထားတာတွေကိုပြန်လည်ရုပ်သိမ်းနိုင်ဖို့ဖြစ်ပါတယ်ဆိုတော့9နှစ်သက်တမ်းအတွင်းမှာဒါတွေကိုလှုပ်ဆောင်နိုင်နိုင်မယ်လို့ထင်ပါလားခင်ဗျာ
That's hard to say. The military commander in chief Min Aung Hlaing has said that.
ဒါပြောရခက်ပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတိုင်းပြည်မှာတမျိုးသားလုံးငြိမ်းချမ်းရေးရပြီဆိုရင်စစ်တပ်ကစဉ်းစားမယ်ဒါကိုဆွေးနွေးမယ်လို့ဆိုထားပါတယ်။နောက်9နှစ်အတွင်းငြိမ်းချမ်းရေးရဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့ဒီ9နှစ်အတွင်းငြိမ်းချမ်းရေးရနိုင်မလား။စစ်တပ်ဟာသူတို့ရဲ့အခန့်ကဏ္ဍကိုရှော့သွားမလားဆိုတာအမှားခံချက်တော့မရှိပါဘူး
။တကယ်တော့တိုင်းပြည်လုံးငြိမ်းချမ်းရေးရဖို့ဆိုတာကစစ်တပ်ဘက်မှအဓိကမူတည်နေပါတယ်။အဲ့ဒီငြိမ်းချမ်းရေးအတွက်အဓိကအဟံအတပဲဆိုတော့စစ်တပ်နောက်ဆုံးမှငြိမ်းချမ်းရေးရနိုင်မယ်လို့ဆိုကြပါတယ်။
Well, I think that the main concern at the moment for the ethnic armed groups is to see the end of military offensives.
Okay, တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အခုခါအဓိကစိုးရိမ်မှုကသူတို့ဒေသတွေမှာစစ်တပ်ရဲ့ထိုးစစ်တွေကိုအဆုံးသတ်ဖို့ပြီးတော့ဒီစစ်တပ်ကနေရာအနှံ့တပ်ဆွဲထားမှုတွေကိုရှော့ချပေးဖို့ကိစ္စတွေပါဒီချက်တွေဟာလောလောဆယ်ငြိမ်းချမ်းရေးဖြစ်စဉ်ကိုအဓိကတားဆီးနေတဲ့ကိစ္စတွေဖြစ်ပါတယ်နောက်တစ်ခုကတော့ဒီတိုင်းသားတွေဘက်ကလက်နက်ကင်အင်အားစုအလုံးကိုငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်စေချင်ပါတယ်။ဒါဝိုစစ်တပ်ကအခုထိလက်မခံသေးပါဘူး။ဒီကိစ္စမှာအ short တင်းတချို့တော့ရှီကောင်းရှီလာနိုင်ပါတယ်
။ပြည်ပသုံးသပ်သူတချို့ကဆိုရပါတယ်။မြန်မာနိုင်ငံမှာမူရင်းဆေးလုပ်ငန်းဟာလုံးဝရဆိုင်ဖို့မဖြစ်နိုင်ဘူး။ဘာကြောင့်လဲဆိုတော့တချို့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေရဲ့အကျိုးစီးပွားနဲ့ဒီလုပ်ငန်းနဲ့ပတ်သက်နေတဲ့ဆက်ဆက်နေလို့ဆိုပါတယ်။ဆိုတော့လုံးဝမျက်ကွယ်ပြုမထားတော့မှဒီမူရင်းဆေးလုပ်တဲ့ကိစ္စကိုတော့နေနေဒါအ short အတင်းလုပ်ရမယ့်သဘောရှိတယ်ဆိုပြီးတော့သုံးသပ်ကြပါတယ
် Well for the ethnic armed groups they feel that they need to maintain their forces until they are sure that their rights will be guaranteed
and Okay ကျမအမြင်ကတော့ဒီတိုင်းရင်းသားလက်နက်ကိုင်တွေကသူတို့တပ်ဖွဲ့တွေကိုဆက်ထားခြင်းနဲ့သူတို့အခွင့်အရေးတွေကိုအာမခံပေးစေခြင်းနဲ့ဒီလိုသူတို့တပ်တွေကိုဆက်လက်တည်တံ့အောင်အတွက်ကသူတို့မှာဝင်ငွေလိုအပ်တယ်လေသူတို့အဖွဲ့အစည်းတချို့ကလည်းမူရစ်စေဝါ၊ကုံသွဲရေးနဲ့မလွတ်ကင်းကြဘူး။ဒါကြောင့်ငြိမ်းချမ်းရေးဖြစ်စဉ်မှာထည့်သွင်းစဉ်းစားရမှာတစ်ချက်ကဒီပဋိပက္ခတွေနဲ့ပတ်သက်နေတဲ့စီးပွားရေးကိစ္စတွေရောဘယ်လိုကင်တွယ်ကြမလဲဆိုတာနဲ့ယုံကြည်မှုပြဿနာဖြစ်ပါတယ်။တိုင်းရင်းသားတပ်ဖွဲ့တွေအနေနဲ့သူတို့အခွင့်အရေးတွေအတွက်အာမခံချက်ရှိတဲ့ဆိုတဲ့ယုံကြည်စိတ်ချမှုရှိဖို့လိုအပ်ပါတယ်။အဲ့ဒီနောက်သူတို့တွေတရားမဝင်စီးပွားရေးလုပ်ငန်းတွေအပေါ်မှီကိုနေမှုရှော့ချဖို့ဖြစ်စဉ်ကိုစတင်နိုင်မှာပါ။တကယ်တော့ဒီမူရစ်စေဝါအပါအဝင်တခြားသောဥပဒေပစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်နေတာဟာတိုင်းရင်းသားလက်နက်ကင်တွေကြီးပဲမဟုတ်ပါဘူးဆိုတော့ဒါတွေဟာကြည်ကြည်ပြတ်ပြတ်ကင်တွယ်ရမယ့်ကိစ္စပါပဲ
နောက်ပြဿနာတစ်ရပ်ကတော့ဘာသာရေးကိုအခြေခံပြီးတော့အယူသီးတဲ့မျိုးသားရေးဘာသာရေးအစွဲပြင်းထန်တဲ့လူတွေကခွဲခြားဆက်ဆံလာတဲ့ကိစ္စတွေဖြစ်ပါတယ်ဒီကိစ္စကိုလည်းပဲနိုင်ငံသားကအများကြီးဝေဖန်ကြပါတယ်အမေရိကန်အစိုးရဆိုရင်ဒီကိစ္စတွေကိုအခြေခံပြီးတော့မြန်မာနိုင်ငံအပေါ်မှာထားရှိလာတဲ့ဒီပိတ်ဆို့အရေးယူမှုတွေကိုတော့မှရုပ်သိမ်းဖို့လက်တွန့်နေတာတွေ့ရပါတယ
်။ Well, I think that this is a real challenge in Myanmar, but there seems to be
ဟုတ်ပါတယ်။ဒါဟာမြန်မာနိုင်ငံအတွက်တိတ်ကိုပြင်းထန်တဲ့စိန်ခေါ်မှုတစ်ရပ်ပါ။ဒါပေမဲ့မကြသေးခင်ကတော့ဒီကိစ္စမှာအစိုးရဘက်ကအပြောင်းလဲတွေ့လာရပါတယ်။တန်ခါမဟာနာယကအဖွဲ့ကြေညာချက်မှာဆိုရင်မဘာတာဟာတန်ခါအဖွဲ့စည်းအခြေခံစည်းမျဉ်းတွေနဲ့အညီဖွဲ့စည်းထားတာမဟုတ်ဘူးလို့ဆိုထားပါတယ်။ဘာသာရေးခွဲခြားပုတ်ခတ်ရန်ဆောင်မှုတွေကိုတိခန့်လိမ့်မှာမဟုတ်ဘူးလို့လည်းအစိုးရကဆိုထားပါတယ်။ဒီလိုအပြုတ်မှုကိုဆက်လက်ပြီးလက်ပိုက်ကြည့်နေမယ်မဟုတ်ဘူးဆိုတာပြသလိုက်တာ။ဒီအပြောင်းလဲတရက်ဖြစ်ပြီးတော့ပြဿနာဖြေရှင်းနိုင်မယ်လမ်းစာလို့ထင်ပါတယ်ရှင
်။အခု NLD အစိုးရရင်ဆိုင်နေရတဲ့နောက်အရေးကြီးတဲ့ပြဿနာတစ်ခုကတော့ bureaucracy အုပ်ချုပ်ရေးရန်တရာအကြီးချင်းမပြည့်မီတဲ့ကိစ္စဖြစ်ပါတယ်။ အတွေ့အကြုံမရှိဘူးအရေးချင်းမရှိဘူးဆိုတော့အစိုးရကမူဝါဒခေါင်းတွေကိုချက်မှတ်လိုက်ပြီးတိုင်အောင်ဒီဘျူရိုကရေစီဥချိုရန်တွေကလက်တွေ့အကောင်အထည်မဖော်နိုင်ဘူးဆိုတာတွေ့ရပါတယ်ဒီကိစ္စကော NLD အစိုးရအနေနဲ့မကြခင်ကြော်လွှားနိုင်မယ့်အလားအလာတွေးမိပါလား
Yeah, I think with regard to the bureaucracy, there are really two issues. One is corruption within the bureaucracy.
Okay, ocho ye yan ya ne patat pi lo pyatana na ye shi de lo jama tin ma de. Takhu wa di cha sa pyat si mu, naw takhu wa ja ro di muwara tet yet ko luru twa a cho shi aw pho saung nai ne a ye chin ma shi da be phit par de. Akhu twe ni ya da ga ro aso ya a ni ne di agri lai sa mu, cha sa pyat si mu, shot cha ye ko gyu sai saung ywet la da twe ya ba de. Da ba me di အုတ်ချုပ်ရေးရန်တရားအနေနဲ့စီမံကိန်းတွေကိုအကောင့်ထဲပေါ်နိုင်ဖို့ကြတော့ policy တွေကိုလူမှုအကျိုးအတွက်လက်တွေ့လှုပ်ဆောင်နိုင်ဖို့ဆိုတဲ့အရေးချင်းတွေကပို့ပြီးတော့အရေးကြီးပါတယ်ဒီအတွက်ပို့ပြီးတော့အချိန်ယူရပါလိမ့်မယ်ဒီလိုအရေးချင်းလိုအပ်မှုရှိနေတာဟာဒီ bureaucracy မှာသာမကပါဘူး NLD အတွင်းမှာလည်းတွေ့ရပါတယ
်ဆိုတော့ Christina ရေဒီလိုစင်ခေါ်မှုတွေအခက်အခဲတွေကိုတိမဲ့ဆိုရင်နောက်လာမယ့်5နှစ်အကုန်မှာမြန်မာပြည်အခြေအနေကဘယ်လောက်ထိတိုးတက်နေလိမ့်မယ်လို့ကျွန်တော်တို့မျှော်မှန်းနိုင်မှာခင်ဗျာ
I think it's hard to say right now what the end result will be 5 years from now but
ဒါကတော့ဒီနောက်9နှစ်ကြာရင်ပေါ့လေဘလို့ဖြစ်လာမယ်ဆိုတာအခုကတော့ပြောရခက်မယ်ထင်ပါတယ်အပေါင်းလက္ခဏာတည်းရဲ့အနေနဲ့ကတော့ဒီတိုင်းပြည်တွေကလူတွေကယုံကြည်မှုတွေအားကောင်းပြီးတော့သူတို့စိတ်ကြိုက်ရွေးကောက်တင်မြောက်ထားတဲ့အစိုးရတည်းရဲ့ရှိနေပြီးဒီတိုးတက်အောင်လုပ်ဖို့အချိန်လိုအပ်တယ်ဆိုတာကိုသိနေကြပါတယ်နောက်တစ်ဖက်မှာလည်းဒီပြည်သူလူထုကြုံတွေ့လာခဲ့ရတဲ့ဒီအာဏာအလွဲသုံးစားမှုတွေတချို့ဆိုရင်ဒီဥသိမ်းဆိုင်ဆိုရလက်ထက်မှာဖြစ်ထွန်းလာတဲ့အာဏာအလွဲသုံးစားမှုတွေကိုအခုအခါဖော်ထုတ်လာနိုင်ကြတယ်ပြီးတော့ဒီမြေယာသိမ်းပိုက်ခံရတာတွေနောက်ပြီးတော့ဒီကျူးကျော်ရက်ကွက်ပြဿနာတွေနဲ့တခြားပြဿနာတွေကလည်းအစိုးရအနေနဲ့ရှေ့တိုးနိုင်ဖို့အရေးမှာဒီစိန်ခေါ်မှုတွေဖြစ်နေပါတယ်ဒါပေမဲ့ဒီပြဿနာကိုဖြေရှင်းဖို့စိတ်ဆန္ဒရှိနေတဲ့အတွက်အောင်မြင်ကျော်လွှားနိုင်လိမ့်မယ်လို့ကျွန်မထင်ပါတယ်၅နှစ်အကြာမှာပြေလည်လိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်
ခရစ်စတီနာကပြီးခဲ့တဲ့သောက်ကြနေရာမှာဗမာပြည်ကပြန်လာတာဆိုတော့အခုဗမာပြည်သူတွေရဲ့နေစဉ်ဘဝကိုမြင်တွေ့ခဲ့ရတာပြောပါအောင်ဘလောက်တိုးတက်ပြောင်းလဲလာလဲသူတို့
So I don't think that there have been any great changes in people's daily lives.
ပြည်သူလူထုရဲ့နေစဉ်ဘဝကတော့တိတ်ထူးခြားလာတယ်လို့တော့ကျွန်မမထင်ဘူး။ဒါပေမဲ့လူတွေစိတ်ထဲမှာတော့ပို့ပြီးတော့လွတ်လွတ်လပ်လပ်ဖော်ပြခွင့်ရလာတယ်အစိုးရဘိုင်းကလူတွေကိုဒီအရက်ဖက်အဖွဲ့အစည်းကလူတွေကိုသူတို့ပြဿနာတွေကိုပို့ပြီးတော့ပြောဆိုတင်ပြခွင့်ရလာတယ်လို့ခံစားလာကြရတယ်ပေါ့လေဒါကြောင့်သူတို့ရဲ့ပြဿနာတွေကိုဖြေရှင်းပေးလာလိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ
်အဲ့တော့မြန်မာပြည်သူတွေရဲ့နေစဉ်ဘဝကိုအင်းကြီးချင်းနိုင်ငံတွေအထူးသဖြင့်ဒါထိုင်းတို့မလေးရှားတို့လိုနိုင်ငံမျိုးနဲ့ဆင်းမယ်ဆိုရင်တော့ခင်ဗျာ
Well, certainly most people in Myanmar are still working in the agricultural sector
မြန်မာပြည်သူအများစုကတော့လေယာစိုက်ပျိုးရေးကဏ္ဍမှာလောက်ကင်နေကြဆဲပါပဲမြို့တော်မှာဆိုရင်လည်းဒီတနေ့လုံးမှာတနေ့စားရတဲ့ဘဝလစာနဲ့ပါပြီးတော့ခက်ခက်ခက်ခဲနဲ့ဘဝကိုရုန်းကန်နေကြရပါတယ်လှုပ်ဆရာကိစ္စတွေကတော့အများကြီးပါပဲဒါပေမဲ့ကျမတို့ကလက်တွေ့ကြကြစဉ်းစားကြရပါလိမ့်မယ်တုံညာကနေတရားရာဂိုင်းတော့ရောက်ဖို့က3လအတွင်းတစ်နှစ်အတွင်း5နှစ်အတွင်းရောက်နိုင်လိမ့်မယ်လို့တော့မဟုတ်ဘူးလူလူကလမ်းတွေ့နေပြီပြီးတော့လိုအပ်တဲ့အခြေခံတွေကိုအစိုးရကချမှတ်ပေးနေပြီဖြစ်ပါတယ်ဆိုတော့ NLD အစိုးရဟာပြည်သူအတွက်အများကြီးဆောင်ရွက်နိုင်မယ်လို့ဆိုလိုချင်တာပ
ါဘတ်စင်မြန်မာအရေးသုံးသက်ချက်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ဆက်လက်တင်ဆက်ပြီးမှာကတော့သူယုံကြည်ရအစီအစဉ်မှာအခုကပတ်အစီအစဉ်မှာတော့ကမ္ဘာပေါ်မှာနိုင်ငံဝန်ထမ်းများရဲ့အကျိုးခံစား권နဲ့ဝန်ထမ်းကြီးရလုပ်ငန်းတွေနဲ့ပတ်သက်တဲ့သုတေသနပညာရှင်အဖြစ်အလုပ်လုပ်နေတဲ့ဒေါ်ကြည်ပြချစ်စောရဲ့အမြင်ကိုနားဆင်ရပါမယ်။မန်မိုးဖြူကတင်ဆက်ထားပါတယ်ခင်ဗျာ
။ကျမတို့တိုင်းပြည်မှာကအခုအပြောင်းပေါ့နော်။ပို့ပြီးတော့ဒီမိုကရေစီစနစ်ကိုကုပြောင်းနေတဲ့အချိန်မှာအစိုးရတရက်လုံးပြောင်းနေတဲ့အချိန်မှာကျမတို့တွေဒီတရားအနေနဲ့အရေးကြီးဆုံးလိုအပ်တယ်လို့ထင်တာကတော့ဒီသတိရအချက်အလက်ဒီနေ့သုတေသနလုပ်ငန်းကြီးပဲဖြစ်ပါတယ်ကျမတို့စီမားကသုတေသနဆိုတာကအရင်အစိုးရလက်ထက်ပေါ့နော်သမ္မတဦးသိန်းစိန်လက်ထက်ကစပြီးတော့မှနည်းနည်းလေးဟိုစပြီးတော့ကျင့်သုံးတာတွေအစိုးရတွေကြားမှာ policy မူဝါဒတွေချမှတ်တဲ့အခါမှာမူဝါဒနဲ့ဆိုင်တဲ့သုတေသနတွေလုပ်တယ်ဆိုတာကိုစပြီးတော့ကျင့်သုံးပြီးတော့ဆောင်ရွက်လာတဲ့အချိန်ပဲရှိပါသေးတယ်အဲ့တော့ကျမတို့စီမားကသုတေသနလုပ်ငန်းကြီးကအရန်ကိုအားနေနေပါသေးတယ်။အထူးသဖြင့်ကမူဝါဒရေးရနဲ့ပတ်သက်ပြီးတော့သုတေသနတွေအားနေပါတယ်။
မူဝါဒရေးရမှာသုတေသနဘာလို့လုပ်လဲဆိုတော့ဆိုရတရမူဝါဒတစ်ခုချမှတ်လိုက်ပြီဆိုရင်ဒီမူဝါဒကိုဘယ်လိုချမှတ်ရမလဲဒီမူဝါဒကဘယ်သူတွေကိုဟိုအကျိုးသက်ရောက်မှုတွေရှိမှာလဲကျေးလက်ကပြည်သူတွေကိုအကျိုးသက်ရောက်မှာလားမျိုးပြားပြည်သူတွေကိုအကျိုးသက်ရောက်မှာလားဘယ်လောက်အထိအတိုင်းသာထိအကျိုးသက်ရောက်မှာလဲဒီမူဝါဒကိုဘယ်လိုစောင့်ကြည့်ရမလဲဘယ်လိုပြန်လည်သုံးသပ်ရမလဲအဲ့ဒါတွေအကုန်လုံးကိုကျမတို့ဟိုထည့်သွင်းစဉ်းစားပြီးတော့မှမူဝါဒသုတေသနတွေလုပ်ရတာဖြစ်ပါတယ်ကျမအခုလုပ်တဲ့မူဝါဒသုတေသနကနိုင်ငံဝန်ထမ်းရေးရာလူဆန်အရင်အမြင့်နဲ့ပတ်သက်ပြီးတော့သုတေသနလုပ်နေတာဖြစ်ပါတယ်ကျမတို့စီမားကဝန်ထမ်းနေရေးလူဆန်အရင်အမြင့်နဲ့ပတ်သက်ပြီးတော့မူဝါဒသုတေသနလုပ်ထားတာတွေမရှိသေးပါဘူးအခုမှစပြီးတော့ဆောင်ရွက်နေကြတာဖြစ်ပါတယ်အထူးသဖြင့်ဝန်ထမ်းရဲ့ဆွဲဆောင်ရေးနဲ့ပတ်သက်ပြီးတော့လုပ်ရည်ကိုင်ရည်နဲ့ပတ်သက်ပြီးတော့သုတေသနလုပ်ရတာဖြစ်ပါတယ်နောက်တစ်ခုကကျတော့ကျမတို့စီမားလိုအပ်တာကတည်င်းအချက်လက်ပါတတိယအချက်လက်ကကျမတို့တိုင်းပြည်မှာအရင်ခေတ်တုန်းကဆူတောင်းနေတဲ့ဟာအရင်အားနေခဲ့ပါတယ်အဲ့ဒါကြောင့်မို့လို့အခုကျမတို့ဒီစီးပွားရေးလုပ်ငန်းကြီးရဲ့အကောင့်ထဲပေါ်ဖို့ဒီနိုင်ငံတကာအဖွဲ့အစည်းတွေကလာတဲ့အခါမှာတတိယအချက်လက်ဒီမရှိတဲ့အတွက်ကြောင့်မို့လို့ဘယ်လိုမျိုးတွက်ချက်ရမလဲဘယ်လိုမျိုးဟို focus လုပ်ကြမလဲဘယ်လိုနားလည်အောင်ဘယ်လိုပြည်ပြင်ရမလဲဆိုတဲ့ဟာတွေကိုလုပ်တဲ့အခါမှာအခက်အခဲတွေရှိပါတယ်အဲ့ဒါကြောင့်မလို့ကျမတို့ကအခုမှစပြီးတော့သတင်းတွေအချက်လက်တွေပြန်ပြီးတော့ကောက် data တွေပြန်ပြီးတော့ကောက် data ဆိုတဲ့အခါမှာသတင်းချက်လက်ဆိုတဲ့အခါမှာကြီးရွာကစပြီးတော့ကောက်တဲ့သတင်းအချက်လက်တွေကအစအရင်ရေးကြည့်ပါတယ်အထူးသဖြင့်အုပ်ချုပ်ရေးကနေလုပ်နေတဲ့ကောက်နေတဲ့သတင်းချက်လက်တွေရှိတယ်လို့တခြားဌာနဆိုင်ရာတွေကျမကြီးကကောက်တဲ့သတင်းချက်လက်ရှိပါတယ်လူဝင်မှုကြီးကြီးကကောက်တဲ့သတင်းချက်လက်တွေလည်းရှိပါတယ်ဒါပေမဲ့ဌာနတွေအကုန်လုံးကသတင်းချက်လက်တွေကပြန့်ကျဲနေပါတယ်အဲသတင်းချက်လက်တွေအကုန်လုံးကိုတစ်စုတစ်စီးတည်းလုပ်ပြီးတော့တတင်းချက်လက် database တစ်ခုလုတ်ပြီးတော့ဒီတတင်းချက်လက်တွေကိုစုဆောင်းမယ်ပြီးလို့ရှိရင်ဒီတတင်းတွေပေါ်မူတည်ပြီးတော့မှကျမတို့သုတေသနတွေလုတ်မယ်ဆိုလို့ရှိရင်ပို့ပြီးတော့ကောင်းမွန်တဲ့မူဝါဒသုတေသနတွေရရှိလာမှာဖြစ်ပါတယ်ဒီမူဝါဒသုတေသနတွေဟာအစိုးရအတွက်ကိုကျမတို့ဒီဟိုအထောက်ကိုအများကြီးပေးနိုင်ပါလိမ့်မယ်ပြည်သူတစ်ရက်လုံးကိုလည်းအကျိုးရှိမယ်လို့ဟိုထင်ပါတယ်အဲ့ဒါကြောင့်မို့လို့တတင်းချက်လက်စုဆောင်းတဲ့စနစ် database စနစ်တွေပို့ပြီးတော့ကောင်းမွန်အောင်ဌာနတစ်ခုချင်းစီမှာဌာနတစ်ခုချင်းစီ like ပို့ပြီးတော့ကောင်းလာအောင်လုပ်ဖို့လဲလိုအပ်တယ်လို့ဝင်ကြီးဌာနတွေမှမဟုတ်ဘူးနောက်တစ်ခုကကျမတို့ကျောင်းတွေတက္ကသိုလ်တွေအစင်စင်ပေါ့နော်အကုန်လုံးပညာရေးဆိုလဲပညာရေးအစင်လျောက်ကျမရေးအစင်လျောက်အကုန်လုံးအစိုးရတစ်ရက်လုံးမှာသတင်းချက်လက်တွေကောင်းမွန်လာအောင်စုဆောင်းတာသုတေသနတွေအတွက်ကိုအသုံးပြုမယ်မူဝါဒရေးရာတွေအတွက်အသုံးပြုမယ်ဆိုလို့ရှိရင်တိုင်းပြည်အတွက်ကိုပို့ပြီးတော့ကောင်းမွန်တဲ့မူဝါဒသုတေသနစာတမ်းတွေရရှိလာမှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
2016ခုနှစ်ဇူလိုင်လဟာတရုတ်နိုင်ငံမှာရှေ့နေတွေနဲ့လူခွင့်ရေးကာကွယ်သူတွေကိုစစ်အုပ်ရင်ထိတ်လန့်ပွဲအစည်းအဝေးတကြဖြိုခွဲခဲ့တဲ့ဖြစ်ရရဲ့တစ်နှစ်ပြည့်မြောက်ချိန်ဖြစ်ပါတယ်။2015ခုနှစ်ဇူလိုင်လထဲမှာတရုတ်အာဏာပိုင်တွေဟာဥပဒေအတိုင်းအဝိုင်းကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုနိုင်ငံတော်ဝန်မှစတင်ခဲ့ပါတယ်။လူပေါင်း300ကျော်ဟာစစ်စေးမင်းများနာချုပ်နှောင်ဖမ်းဆီးတာစောင့်ကြည့်ခံရတာဒါမှမဟုတ်တိုင်းပြည်တွင်းကထွက်ခွာသွားဖို့ပိတ်ပင်ခံခဲ့ရတာတွေရှိခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ရှေ့နေတွေနဲ့လူခွင့်ရေးလှုပ်ရှားသူပေါင်းအနည်းဆုံး23ယောက်ဟာဆက်ပြီးချုပ်နှောင်ခံထားရဆဲဖြစ်ပြီးသူတို့အတွက်တတိပုဂ္ဂလဥပဒေအကြံပေးနဲ့တွေ့ဆုံခွင့်ရဖို့ကိုလည်းအငင်းခံထားရဆဲဖြစ်တဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အလေးအနက်စိုးရိမ်ပူပန်နေရပါကြောင်းကိုလည်းမစ္စတာကာဘီကပြောခဲ့ပါတယ်။တရုတ်ပြည်နယ်ပတ်သက်လို့နောက်ဆုံးထုတ်ပြန်လိုက်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အစီရင်ခံစာမှာပြီးခဲ့တဲ့နှစ်အတွင်းအာဏာပိုင်တွေဟာရှေ့နေတွေကိုပိုးပြီးတော့ဖမ်းဆီးချုပ်နှောင်ထားခဲ့ပြီးခိုက်ရန်ဖြစ်မှုနဲ့စူပူအောင်ရန်စလှုပ်ဆောင်မှုတွေကအစနိုင်ငံတော်အာဏာကိုပြက်စီးရန်လွန်ငါသွေးထိုးလှုံ့ဆော်မှုအထိစွဲချက်ပေါင်းများစွာနဲ့တရားစွဲဆိုထားကြောင်းဖော်ပြထားပါတယ်။အဲ့ဒီလိုချုပ်နှောင်ခံထားရဆဲသူတွေထဲမှာ ဝမ်ယူနဲ့လီဟာပင်းတို့နှစ်ယောက်ဟာလွတ်လပ်စွာကိုယ်ွယ်ခွင့်ကိုယုံကြည်သူတွေသတင်းမီဒီယာသမားတွေနေရက်ကနေဖိအားပေးနှင်ထုတ်ခံရသူတွေနဲ့လိမ်ပိုင်းဆိုင်ရာနှောက်ယှက်စော်ကားမှုခံရတာကိုစန့်ကျင်ကန့်ကွက်သူအမျိုးသမီးတွေအတွက်အကျိုးဆောင်ပေးနေသူတွေဖြစ်ပါတယ်။ဖလန်ကောင်းအဖွဲ့ဝင်တွေအတွက်အကျိုးဆောင်ပေးနေတဲ့ရှီယာယန်ကြီးကလည်းပျောက်ဆုံးလူဦးရေစီးရင်ထဲမှာပါဝင်နေပါတယ်။ချောင်းကိုင်းကတော့ဂျူချီယန်ခရိုင်ဝမ်ဂျိုးမြို့မှာဖျားเจ้าတွေကိုဖြိုချဖျက်ဆီးတာနဲ့ဖိအားပေးပြီးဖယ်ရှားခိုင်းမှုတွေအတွက်လိုက်ပါဆောင်ရွက်ပေးနေသူဖြစ်ပြီးဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်တန်အမတ်ဒေးဗစ်ဆပ်ပါစတန်နဲ့မတွေ့ဆုံခင်လေးမှာပဲ2015ခုနှစ်ဩဂုတ်လထဲမှာအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။2016ခုနှစ်ဖေဖော်ဝါရီလထဲမှာတရုတ်အစိုးရပိုင်းရုပ်မြင်သံကြားကနေဖြောင့်ချက်ပေးခဲ့ပေမဲ့ဒါဟာသူ့ကိုဖိအားပေးပြီးဝန်ခံခိုင်းခဲ့တာလို့အများကယူဆထားပါတယ်။အဲ့ဒီလိုဝန်ခံချက်ပေးပြီးတဲ့နောက်6လကြာဖန်စီချုံအောင်ခံထားရကနေမလာတဲ့မှာအာနာပိုင်တွေကသူ့ကိုပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့သူဟာနေအိမ်အကျယ်ချုံနဲ့စောင့်ကြည့်ခံနေရဆဲဖြစ်ကြောင်းနဲ့ပယ်ဖြတ်မပေးသေးတဲ့လက်ကျန်အမှုတွေကိုရင်ဆိုင်ဖို့လဲစောင့်ဆိုင်နေရတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါတယ်။အ ਨੇ ဆုံးနောက်ထပ်ဥပဒေအကျိုးဆောင်အယောက်20လဲအကျဉ်းချခံထားရဆဲဖြစ်ပါတယ်။အခုလိုဥပဒေအကျိုးဆောင်တွေနဲ့လူခွင့်ရေးအတွက်လှုပ်ရှားဆောင်ရွက်နေသူတွေကိုတရုတ်အစိုးရကအကျဉ်းချထားတာဟာတရုတ်နိုင်ငံကလိုက်နာရမယ့်နိုင်ငံတကာစီးမျဉ်းစည်းကမ်းတွေကိုဖောက်ပြတာဖြစ်ကြောင်းနဲ့တရုတ်နိုင်ငံအတွင်းဥပဒေတိုင်ဝမ်ကိုဆန့်ကျင်ရေးလှုပ်ရှားမှုတွေဟာလည်းတရုတ်နိုင်ငံရဲ့တရားဥပဒေကိုလေးစားလိုက်နာတဲ့တရားရေးစနစ်ဖွံ့ဖြိုးတိုးတက်မှုကိုလျော့ပါပျက်စီးစေကြောင်းမစ္စတာကာဘီကပြောခဲ့ပါတယ်တရားဝင်ရပိုင်ခွင့်တွေအတွက်အကျိုးဆောင်သူတွေကိုထောင်သွင်းအကျဉ်းချထားခြင်းဟာနိုင်ငံတကာအလဲမှာတရုတ်နိုင်ငံရဲ့ပုံရိပ်ကိုရောပြောင်းလဲမှုတွေကိုအားပေးရမှာအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့တရားဥပဒေစိုးမိုးရေးကိုတိဆောက်ရမယ်တရုတ်နိုင်ငံရဲ့စွမ်းပကားနဲ့21ရာစုအတွင်းရေရှည်ခံမဲ့ကြီးပွားချမ်းသာမှုကိုဖန်တီးမှုတွေကိုပါထိခိုက်စေပါတယ်အဆုံးသတ်အနေနဲ့ဖန်စီချုပ်နှောင်ခံထားရဆဲဥပဒေကျိုးဆောင်တွေအခွင့်အရေးကာကွယ်သူတွေကိုအမြန်ဆုံးလွှတ်ပေးဖို့သူတို့ပေါ်ဆွဲဆိုထားတဲ့အမှုတွေကိုပယ်ဖျက်ပေးဖို့နဲ့သူတို့အားလုံးကိုလွတ်လပ်စွာသွာလာခွင့်တနှစ်ကြာမတွေ့ရဘဲဖြစ်နေကြရတဲ့မိသားစုတွေနဲ့ပြန်လည်စုံစည်းခွင့်တွေကိုချက်ချင်းဆောင်ရွက်ပေးဖို့တရုတ်အာဏာပိုင်တွေကိုကျွန်တော်တို့ကတိုက်တွန်းလိုက်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကပြောသွားခဲ့ပါတယ်ရှင
်အမေရိကန်စိုးရိုက်သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
တော်ရရှင်တို့အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့တဘောရအမည်နေတာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အတည်ပြုလိုပါတယ်။ VOA American အတန်ရဲ့ကြာတာပရင်းနေမနှစ်ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားကြီးစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့ကြာတာပရင်းနေမနှစ်ခင်အစီအစဉ်တွေမှာကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။တူရကီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကမှောင်မင်းဖြစ်ခဲ့တဲ့စစ်အာဏာသိမ်းမှုဖြစ်သွားပြီးခဲ့တဲ့နောက်သမ္မတရီဆက်တယက်အာဒဝမ်ကသူ့ကိုစန့်ကျင်သူတွေကိုရှင်းထုတ်နိုင်ရေးအတွက်လမ်းကြောင်းဖွင့်ပေးရရောက်စီမဲ့အရေးပေါ်အခြေအနေကိုထုတ်ပြန်ကြေညာလိုက်ပါတယ်။အရေးပေါ်အခြေအနေဟာ3လကြာမြင့်မှာဖြစ်ကြောင်းပုတ်ထုံးနေ့နောက်ပိုင်းကနိုင်ငံကိုရုပ်မြင့်တန်ကြားကတဆင့်သမ္မတကပြောကြားလိုက်တာဖြစ်ပါတယ်။Republican သမ္မတလောင်းဒေါ်နယ်ထရမ့်နဲ့အတူဒုသမ္မတလောင်းအဖြစ်အဝင်ရောက်ရှင်ပြိုင်မဲ့အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးမိုက်ပန့်စ်ကသူတို့ကိုနောက်တက်လာမဲ့အမေရိကန်ခေါင်းဆောင်တွေအဖြစ်ရွေးချယ်သင့်တဲ့အကြောင်းဒေသဆန်တော်ချင်းပုတ်ထူးနေညမှာပြောကြားဖို့ရှိပါတယ် Republican Party ညီလာခံရဲ့၃ရက်မြောက်နေ့မှာဒုသမ္မတလောင်းကမင်းကွန်းပြောကြားမှာလည်းဖြစ်ပါတယ် Democrat Party ရဲ့သမ္မတလောင်းဖြစ်လာဖို့တေချာလောက်ရှိနေတဲ့ Hillary Clinton ကတော့သူမနဲ့အတူသမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နေမဲ့ဒုသမ္မတလောင်းအမည်ကို Republican Party ညီလာခံပြီးဆုံးပြီးမကြခင်မှာကြေညာလိမ့်မယ်လို့အများစုကမျှော်လင့်နေကြပါတယ် Clinton အနေနဲ့ဒုသမ္မတလောင်းဖြစ်ရထားသူ၉ဦးရှိတယ်လို့နှိစက်တဲ့အတိုင်းဝိုင်းကပြောပါတယ်ကလန်တန်အနေနဲ့ဒုသမ္မတလောင်းနေရဲ့အမည်စင်းကိုတောက်ကြတော့မဟုတ်စနေနေ့လောက်မှာကြေညာလိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံတော်၏တာဝန်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်ဟာအခုနှစ်ကုန်ပိုင်းအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပဖို့ရှိတဲ့80ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မှာဖြစ်တယ်လို့အမည်မဖော်လိုတဲ့မြန်မာအစိုးရအရာရှိတဦးက VOA ကိုပြောပါတယ်။ဒါပြင်သမ္မတအိုဘားမားကလည်းသူတမရတက်တာမကုံငင်ဒေါ်ဆန်းစုကြည်အနေနဲ့အမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်ဖို့ဖိတ်ကြားစာကိုမြန်မာနိုင်ငံမှာရောက်နေတဲ့အမျိုးသားလူမျိုးရေးအကြံပေးဘင်ရော့စ်ကဒေါ်ဆန်းစုကြည်နဲ့တွေ့တဲ့အချိန်မှာပေးအပ်ခဲ့တယ်လို့ပြောပါတယ်
။ထစ်တန်းရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားတော့ပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝေးအောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရဟ်မန်ဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။ ကဘာနှံကတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မွေးပ
This program has come to you from the Voice of America, Washington.